Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်မတ်လ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်ပါပါရှင်။ Netherlands မှာပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်ဥပဒေပြင်ဆင်မဲ့အချက်တွေကိုဆက်ရက်အတွင်းကြေညာမယ်လို့ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။ Netherlands နိုင်ငံ Utrecht မြို့ကတရက်ထားဒဇင်းပေါ်မှာတနက်နဲ့ပြစ်ခတ်ခဲ့သူကိုရဲတွေလိုက်လံရှာဖွေနေကြပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကြေညာပေးပါမယ်ရှင်
။နိုင်ငံတကာသတင်းတွေအပြီးဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့လွှတ်တော်တွေမှာတမရော်သားကိုစလဲရီရဲ့ပါဝင်မှုရာဂိုင်းနှုတ်လျှော့ချရေးပေါ်မှာပြည်တော်စုလွှတ်တော်ဖွဲ့ခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ဆင်ရေးပူးပေါင်းရေးကော်မတီမှဆွေးနွေးခဲ့ကြပါတယ
်။ရာဂိုင်းနှုတ်တစ်ဖြည်းဖြည်းလျှော့ချပြီးထွက်ခွာသွားဖို့ဖော်ဆောင်တာပဲဖြစ်ဖြစ်အဲ့ဒီနေရာမှာအရေးကြီးတာကတော့နော်အာဏာရပါတီခေါင်းဆောင်တွေဆွေး
နိုင်ငံရေးလှိလာသူဒေါက်တာရံမျိုးသိန်းရဲ့အတန်းနဲ့သူနားဆင်ရပါမယ်။ရခိုင်ပြည်ပခါကိုထပ်မံစစ်ဆေးဖို့စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့တာမှန်ပေမဲ့စစ်တပ်ရဲ့လုပ်ရက်တကယ်ပြောင်းမပြောင်းပြောဖို့အချိန်စောသေးတဲ့အကြောင်း Amnesty International ကပြောပါတယ်။နောက်သတင်းနှစ်ပတ်အကြာမှကျင်းပမယ်ရန်ကုန်မြို့တော်စီပင်သားရရွေးကောက်ပွဲအတွက်အကြိမ်နဲ့စီယုံနေကြတဲ့အခြေအနေကြားပြည်နယ်လွိုက်ကော်မြို့ကဗိုလ်ချုပ်ကျေးရွာကိစ္စပါဝင်ပတ်သက်သူတွေအားလုံးတန်းညှိနှိုင်းဆွေးနွေးကြဖို့အတွက်နိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးကကန့်လန့်ပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော်နဲ့ကိုစောဝင်းလိုင်းတို့ပြောပြပါမယ်ရှင
်နယူးဇီလန်နိုင်ငံ Christchurch မြို့မှာဗလီနှစ်ခုအပေါ်ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်ဥပဒေတွေကိုပြင်ဆင်ဖို့ဝန်ကြီးအဖွဲ့အတွင်းမှဆုံးဖြတ်နိုင်ခဲ့ပြီလို့ဝန်ကြီးချုပ် Jacinda Ardern ကဒီကနေ့ပြောကြားလိုက်ပါတယ်
This ultimately means that within 10 days of this horrific act of terrorism, we will have announced reforms which will...
အကြံဖက်ဝါဒအခြေခံတဲ့ခြောက်ခြားပွဲတိုက်ခိုက်မှုကြီးဖြစ်ခဲ့ပြီးတဲ့နောက်ဆယ်ရက်အတွင်းမှာပြုပြင်ပြောင်းလဲမဲ့အချက်တွေကိုကြေညာပါမယ်။ကျမတို့လူမှုအတိုင်းအဝိုင်းကိုပိုပြီးလုံခြုံစေမဲ့အပြောင်းလဲတွေဖြစ်မယ်လို့ယုံကြည်ပါတယ်လို့ဝန်ကြီးချုပ်အာဒန်ပြောသွားတာပါ။မွတ်စလင်ထုံးစံအရအာသုဘချနိုင်ဖို့အတွက်ဗလီနှစ်ခုမှတေဆုံးခဲ့သူ90ရဲ့အလောင်းတွေအလုံးကိုဗုဒ္ဓဟူးနေ့မကုန်ခင်မိသားစုတွေစီပေးပါမယ်လို့လည်းဝန်ကြီးချုပ်ကပြောပါရယ်မိသားစုတွေကိုပြန်ပေးတဲ့အလောင်းတွေမမှားအောင်လို့အမြန်ဆုံးဆောင်ရွက်နေတယ်လို့တေမှုတေငင်းစစ်စဲရဲ့အရာရှိချုပ်ကလည်းပြောပါရယ်တေဆုံးခဲ့သူတွေရဲ့နာမည်စာရင်းကိုတရားဝင်မထုတ်ပြန်နိုင်သေးပေမဲ့စာရင်းအကြမ်းကိုတော့မိသားစုဝင်တွေကိုပေးထားပါရယ်လူပေါင်း90တေဆုံးပြီး90လောက်ထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုတွေအတွက်အသက်28နှစ်အရွယ်ဩစတြေးလျလူမျိုး Brandon Harris Darren ကိုလူသတ်မှုနဲ့အာဏာပိုင်တွေကတရားစွဲထားပါတယ်သူကိုဧပြီလ5ရက်နေ့ကျရင်ဒုတိယအကြိမ်ရုံးထုတ်မှဖြစ်ပါတယ
်နယူးဇီလန်နိုင်ငံကမွတ်စလင်ဘလီပြစ်ခတ်မှုအတွင်းသေဆုံးသွားကြသူတွေအတွက်ဝန်ထမ်းကြောင့်ပြသတဲ့အနေနဲ့ရောအဲ့ဒီလူတွေကိုဂုဏ်ပြုတဲ့အနေနဲ့ရော Christchurch မြို့ကအကြောင်းသားတွေဟာ Mauritania တိုင်းရင်းသားလူမျိုးစုတွေရဲ့ရိုးရာဟာခအကနဲ့ဒီကနေ့ကပြဖျော်ဖြေခဲ့ကြပါတယ် Christchurch မြို့အမျိုးသားတည်ထောင်အထက်တန်းအကြောင်းသားတွေကHagley College ကျောင်းရှိရာကိုချီတက်သွားပြီးအဲ့ဒီဂုဏ်ပြုအကကိုပြုလုပ်ခဲ့ကြတာပါ Hagley College ဟာအကျန်းဖက်တိုက်ခိုက်ခံရသူတွေကိုကြီးရှုဆောင်ရှောက်ပေးခဲ့တဲ့နေရာဖြစ်ုံနဲ့မကဘဲဝမ်းနဲ့ပူဆွေးစွာနဲ့ဆူတောင်းဝတ်ပြုကြတဲ့နေရာလည်းဖြစ်လာခဲ့ပါတယ် Christchurch မြို့ကဗလီနှစ်ခုမှဖြစ်သွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်အနည်းဆုံးလူ90တေဆုံးသွားခဲ့တာမှာတေဆုံးသူတွေရုပ်အလောင်းတွေကိုအာဏာပိုင်တွေကမိသားစုတွေထံပြန်အပ်ဖို့စီစဉ်နေပြီဖြစ်ပါတယ်မလ15ရက်တောက်ကြနေကဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုဟာအကျန်းဖက်လို့ရဖြစ်ကြောင်းနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကပြောကြားလိုက်ပါတယ်။ဒါဟာညဉ့်ညနေကာလအတွင်းနယူးဇီလန်နိုင်ငံမှာဖြစ်သွားခဲ့တဲ့အဆိုးအဝါဆုံးလူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုလည်းဖြစ်ပါတယ်
။ Netherlands နိုင်ငံ Utrecht မြို့ကတိုက်ရထားဒဇင်းပေါ်မှာအနည်းဆုံး3ယောက်သေဆုံးပြီးတော်တော်များများထိခိုက်ဒဏ်ရာရအောင်ပြစ်ခတ်ခဲ့သူကိုရဲတွေလိုက်လံရှာဖွေနေပါတယ်။တနင်္လာနေ့မနက်ကပြစ်ခတ်မှုမဖြစ်ခင်လေးမှာ CCTV ကရိုက်ကူးထားတဲ့တနက်သမားအဖြစ်မသိင်္ဂါသူအသက်38နှစ်အရွယ်တူရကီနွယ်ဘွားဂေါ့ခ်မက်တန်နစ်ရဲ့ပုံကိုရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အကြမ်းဖက်ဝါဒအခြေခံနဲ့တိုက်ခိုက်မှုလို့သဘောထားပြီးအာဏာပိုင်တွေကတုံ့ပြန်ဆောင်ရွက်နေကြသလိုလုံခြုံရေးအဆင့်ကိုလည်းအမြင့်ဆုံးနံပါတ်5ကိုမြှင့်ထားပါတယ်။Netherlands နိုင်ငံတဝမ်းကလေစိတ်တွေအရေးပါတဲ့အဆောက်အဦတွေမှာစစ်ရဲတွေချထားပြီးလုံခြုံရေးအထူးသတိရှိနေကြပါတယ်။ Utrecht မြို့ရဲကလူနေရပ်ကွက်တစ်ခုရဲ့အသွာလာများတဲ့လမ်းစုံကတက်ရထားပေါ်မှာဒေသစံတော်ချိန်မနေ့10:45လောက်မှာပြစ်ခတ်မှုဖြစ်ခဲ့တာပါ။တနေရာထက်မင်းဲမှာပြစ်ခတ်မှုဖြစ်ခဲ့တယ်လို့အကြမ်းဖက်မှုတံပြန်ရေးဆိုင်ရာအကြီးအကဲကပြောပါတယ်။အကင်းဖြစ်ခဲ့ရနေရာတွေမှာအရေးပေါ်တုံ့ပြန်ရေးတာဝန်ရှိသူတွေအပြင်အကြမ်းဖက်မှုတံပြန်ရေးရဲအရာရှိတွေရောက်နေတယ်လို့ ပြစ်ခတ်မှုဖြစ်ခဲ့ရနေရအနားတစ်ပိုက်ကိုလည်းအဝင်ထွက်မလုပ်နိုင်အောင်လို့လုံခြုံရေးတွေတားဆီးထားပါတယ်။အရေးပေါ်ကူညီကယ်ဆယ်သူတွေသွားလာရလွယ်အောင်လို့လူတွေကိုလည်းဝိုးဝေးနေကြဖို့တာဝန်ရှိသူတွေပန်ကြားထားပါတယ်။ဖြစ်နေတဲ့အခြေအနေအပေါ်အင်ပတန်ဆိုးရိမ်နေလို့ဝန်ကြီးချုပ်မခရူတာကဖော်ပြပြောဆိုခဲ့ပါတယ်။ပြစ်ခတ်မှုဖြစ်ခဲ့တဲ့ဥထရမြို့ဟာအမ်စတာဒမ်မြို့တော်ရဲ့တောင်ဘက်35မိုင်ကွာလောက်မှာတည်ရှိပါတယ်။
ငါးလတွင်ပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်နဲ့အင်ဒိုနီးရှားလေကြောင်းလိုင်း Lion Air လေယာဉ်တွေရဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းအချက်လက်တွေဆင်တူနေတာရှင်းတယ်လို့အီသီယိုးပီးယားတယ်ယူပို့ဆောင်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။ပြတ်ကျခဲ့တဲ့လေယာဉ်နှစ်စီးလုံးက Boeing 737 MAX အမျိုးအစားလေယာဉ်တွေဖြစ်ကြပါတယ်။အီသီယိုးပီးယားလေကြောင်းလိုင်းအမှတ်စဉ်300နှစ်လေယာဉ်ကနေပြန်ရတဲ့ပြန်တမ်းမှုမှတ်တမ်းတင် Black Box ကနေအထက်မှာမှတ်ထားတဲ့အချက်လက်တွေအလုံးနီးပါးပြန်ရခဲ့တယ်လို့ဝန်ကြီးတက်ကွာဝစ်မာကတ်စ်ကသတင်းတောက်တီကိုပြောကြားခဲ့ပါတယ်ပြတ်ကျခဲ့တဲ့ Boeing 737 MAX 8လေယာဉ်တွေမှတ်တမ်းတင်ခဲ့တဲ့ဘလို့အချက်လက်တွေဆင်တူတယ်ဆိုတာကိုတော့သူကကြေကြေပြန့်ပြန့်ရှင်းပြခဲ့ပါဘူးမလ10ရက်နေ့ကလေယာဉ်မပါသွားသူ159ယောက်စလုံးသေဆုံးခဲ့တဲ့အီသီယိုးပီးယားလေယာဉ်ပြတ်ကျမှုနဲ့ပတ်သက်လို့ကနဦးအစီရင်ခံစာကိုရက်30အတွင်းထုတ်ပြန်မယ်လို့လည်းဝန်ကြီးမာကတ်စ်ကပြောပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်လာနေ냐ပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။2018ခုနှစ်ကစတဲ့ရခိုင်ပြည်ပခဖြစ်စဉ်တွေနဲ့ပတ်သက်လို့ထပ်မံစီးစစ်အတည်ပြုနိုင်ဖို့ဆိုပြီးမြန်မာစစ်တပ်ကအဖွဲ့ဝင်3ဦးပါစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းလိုက်ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်ပါတယ်။ဗိုလ်ချုပ်မြတ်ကျော်ဦးစီးတဲ့3ဦးပါအဖွဲ့ကိုခုံရုံးဆိုတဲ့နာမည်တက်ထားပြီးမဲ့ဘလို့လုတ်ပိုင်ခွင့်နဲ့ဘလောက်ကိုင်းတွဲဆောင်ရွက်မလဲဆိုတဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုတာမရှိသလိုအဲ့ဒါနဲ့ပတ်သက်လို့တပ်မတော်ပြောခွင့်ရသူကိုလည်းဆက်သွယ်မေးမြန်းလို့မရခဲ့ပါဘူး။2018ခုနှစ်ကရခိုင်မြောက်ပိုင်းဒေသမှာအစွန်းရောက်အာဆာအဖွဲ့ရဲ့တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆေးရေးအတွင်းမှာရိန်ဂျာမွတ်စလင်တွေအပေါ်ဆူဆူဝါဝါလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့နိုင်ငံတကာအစိုးရခန်းစာအသီးသီးမှာဖော်ပြထားတာပါမြန်မာအစိုးရဘက်ကရောစစ်တပ်ဘက်ကပါနိုင်ငံတကာတုံ့နှုံနဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်မခံတဲ့အပြင်ဒီဆွဆွဲချက်တွေဟာလည်းအခြေအမြစ်မရှိဘူးလို့ညှဉ်းဆန်ထားပါတယ်။ဒီချိန်ထဲမှာပဲဒီအဖြစ်အပျက်တွေနဲ့ပတ်သက်လို့ ICC နိုင်ငံတကာရာဇဝတ်တရားရုံးကိုလွှဲပြောင်းဖို့တိုက်တွန်းမှုတွေလည်းရှိနေပါတယ်။ ICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်မှာမြန်မာကလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့လက်မှတ်ထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတွေထွက်ပြေးခဲ့ရတယ်ဆိုတဲ့အနေနဲ့နယ်မြေစီရင်ပိုင်ခွင့်အာဏာယူနိုင်ဖို့ ICC ဘက်ကလည်းနီးလန်းတွေရှာဖွေနေပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ကတော့ဒီမှုတွေနဲ့ပတ်သက်လို့ ICC ကိုလွှဲပြောင်းနိုင်ခြင်းမရှိရင်တရားနိုင်ငံကခုံရုံးသစ်ဖွဲ့ပြီးအရေးယူဖို့တိုက်တွန်းနေပါတယ်
။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းပြည်နယ်တချို့မှာမိုးသက်ထန်စွာရွာသွန်းပြီးအရင်ကကြားထားတဲ့နှင်းတွေအရေးပြောကုန်တာကြောင့်မြစ်ချောင်းတွေရေရှာနေတဲ့အတွက်ဒေသခံတွေဘေကင်းရကိုတင်းရှောင်ကြဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်။မိုးသည်ရေကြီးမှုတွေကြောင့်အခုချိန်ထိအနည်းဆုံးလူ1ဦးသေဆုံးပြီးလည်းဖြစ်ပါတယ်။ဟာရီကိန်းမွန်တိုင်းနဲ့တူတဲ့ဘုံးဆန်ကလုန်းလို့ခေါ်တဲ့နှင်းမွန်တိုင်းကြောင့်သွားလာရေးတွေရပ်ဆိုင်းခဲ့ရပြီးတဲ့နောက်အခုနောက်ဆက်တွဲဖြစ်လာတဲ့ရေကြီးမှုတွေကမြို့တွေကိုရေလွှမ်းမိုးကုန်တယ်လို့ဆယ်တွေရေကတာတွေလည်းကြိုးပေါက်ကုန်ပါတယ်။ရေပိသိမ့်ပြည်သူတွေကိုအကူအညီပေးနိုင်ရေးအတွက်နေဘရာစကာ၊အိုင်အိုဝါ၊ဝစ်စကွန်ဆင်ပြည်နယ်တွေကပြည်နယ်အုပ်ချုပ်ရေးမှုတွေကသူတို့ပြည်နယ်အသီးသီးမှာအရေးပေါ်အခြေအနေကြီးညာခဲ့ပါတယ်။မစ္စူရီပြည်နယ်ရဲ့အနောက်ဖက်ခြမ်းကစိန့်ဂျိုးဆက်မြို့မှာမြစ်ရေရှာနေကြောင်းမိုးစလပညာရှင်ကခန့်မှန်းထားတာကြောင့်လိုအပ်ပေးတွေကတဲ့အိတ်တွေနဲ့မြစ်ကမ်းနှစ်ပေးတွေမှာလိုက်လံကာယံနေကြပါတယ်။အီလီနွိုင်းပြည်နယ်မှာလည်းမစ္စစ်ဆီပီမြစ်ရေရှာမယ်လို့မျှော်လင့်ထားတာကြောင့်မြစ်ကြောတစ်လျှောက်မှာရှိတဲ့မြို့တချို့မှာရေကြီးမှုတွေသတိပေးချက်တွေထုတ်ပြန်ထားပါတယ်။မင်နီဆိုတာပြည်နယ်မှာတော့အစောပိုင်းကကြားထားတဲ့နှင်းနဲ့အရေးပြောပြီးမြစ်ချောင်းတွေရေကြီးမှုဖြစ်လာမဲ့အပေါ်တာဝန်ရှိသူတွေအကြဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်။
အာဖရိကတိုက်အရှေ့တောင်ပိုင်းကိုတနင်္ဂနွေနေ့ကအင်အားပြင်းအိုင်ဒိုင်ဆိုက်ကလုန်းမုန်တိုင်းတိုက်ခိုက်မှုကြောင့်150ကျော်သေဆုံးပြီးရာကျော်ပျောက်ဆုံးနေပါတယ်။မုန်တိုင်းတံအဆိုးဆုံးခံရတာကမိုဇမ်ဘစ်နိုင်ငံဘေဒါမြို့ဖြစ်ပါတယ်။အဲ့ဒီမှာကယ်ဆယ်ကူညီဖို့နိုင်ငံတကာချက်ချေနီနဲ့လာကျန်းဒီအဖွဲ့တွေလည်းရောက်နေပါတယ်။ပျက်စီးဆုံးရှုံးမှုတွေကိုဝေဟင်ကနေဆန့်စစ်ခဲ့မှုအရတိုက်ထိခိုက်မှုအတိုင်းအတာအတော်ကိုဆိုးပြီးတော့မုန်တိုင်းတံခံရတဲ့နေရာ90ရာခိုင်နှုန်းလောက်ကလုံးဝထိခိုက်ပျက်စီးသွားတယ်လို့ချက်ချင်းဒီအဖွဲ့ကိုဦးဆောင်သူကပြောပါရယ်မိုဇမ်ဘစ်မလာဝီနဲ့ဇင်ဘာဘွေနိုင်ငံတွေမှာလူပေါင်းသတန်းခွဲကျော်မုန်တိုင်းတံခံထားရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါရယ်
ပြီးခဲ့တဲ့ကြာသပတေးနေ့မတ်လ14ရက်နေ့ကလေတိုက်နှုန်းတနအီကိုကီလိုမီတာ200ကျော်နဲ့မိုဇမ်ဘစ်နိုင်ငံဘေတာမြို့ကိုစတင်တိုက်ခတ်ခဲ့တာဖြစ်ပြီးတော့အဲဒီနောက်မှာမလာဝီဇင်ဘာဘွေနိုင်ငံတွေဘက်ကိုမုန်တိုင်းတိုက်ခတ်ရွှေ့ရှားတိုက်ခတ်ခဲ့တာပါမုန်တိုင်းကြောင့်ဒီမိုဇမ်ဘစ်နဲ့မလာဝီနိုင်ငံတွေမှာတေဆုံးသူ122ယောက်ထက်မနည်းရှိတယ်လို့ကုလသမဂ္ဂကပြောပါရယ်တနင်္ဂနွေနေ့ကအထူးတေဆုံးသူ65ယောက်ရှိတယ်လို့ဇင်ဘာဘွေတာဝန်ရှိသူတွေကအတည်ပြုပါရယ်ရှင
်အင်ဒိုနီးရှားနိုင်ငံပပူဝပြည်နယ်မှာရက်ဆက်မိုးကြီးခဲ့တာကြောင့်ရုတ်တရက်ရေကြီးမြေပြိုမှုတွေဖြစ်ခဲ့လို့89ယောက်ထက်မနည်းတေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ထောင်နဲ့ချီအိုးအိမ်မှာဖြစ်ခဲ့ရပါတယ်မလာ16ရက်နေ့ကစန်တနီမြို့မှာမြေပြိုခဲ့မှုအတွင်းပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေကြပါတယ်အဲ့ဒီမြို့မှာ50ကျော်တေဆုံးပြီး90တက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့အင်ဒိုနီးရှားသဘာဝဘေးအန္တရာယ်ဆိုင်ရာဌာနပြောခွင့်ရသူကပြောပါတယ်စေကူတမှုခံယူဖို့လိုအပ်သူတွေကိုအဖြစ်လှုပ်ထားတဲ့ယာယီစေကန်းနေမှာကုသမှုပေးနေရပါတယ်အဲ့ဒီမှာအသေးစားဒဏ်ရာသူတွေကိုသာကုသမှုပေးနိုင်ပြီးအယိုးကျိုးသူတွေကိုယ်ဝန်ဆောင်တွေလိုလူနာတွေကိုတော့ဒေသတွင်းကစေုံတစ်ခုကိုပို့ဆောင်ကုသပေးနေရတယ်လို့ဆရာဝန်တွေကပြောပါတယ်ပေါပွားပြည်နယ်မြို့တော်ဂျာယာပုထရာမှာလည်းမြို့ကြီးမိုးကြီးမြေပြိုလို့ခုနှစ်ယောက်ထက်မနည်းတည်ဆုံးခဲ့ပါတယ်မြေပြိုခဲ့တဲ့နေရာအားလုံးအထိကယ်ဆယ်ရေးတွေရောက်မလာသေးတဲ့အတွက်တည်ဆုံးသူအရေးအတွက်တိုးလာနိုင်သေးတယ်လို့လည်းတာဝန်ရှိသူတွေကသတိပေးထားပါတယ်ခင်ဗျာ
တနင်္လာနေ့ညပိုင်းထိတ်တက်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆွမျက်မွန်နဲ့ကိုစော်ဝင်းလိုင်းတို့ပြောပြပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဇက်တိုင်နာဆင်ရပါမယ်ရှင်လွှတ်တော်တွေမှာတက်မတော်သားကိုယ်စားလှယ်တွေပါဝင်တဲ့ရာဂိုင်းနှုတ်လျှော့ချရေးအပေါ်ပြည်ထောင်စုလွှတ်တော်ကဖွဲ့စည်းခဲ့တဲ့အခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှဆွေးနွေးခဲ့ကြပါတယ်။လွှတ်တော်တက်တန်အလိုက်တက်မတော်သားကိုယ်စားလှယ်ပါဝင်မှုကိုဖြည့်ဖြည့်ချင်းလျှော့ချဖို့အာဏာရ NLD ပါတီဘက်ကဆွေးနွေးခဲ့ပေမဲ့တကယ်တမ်းလက်တွေ့ဖြစ်လာဖို့ဆိုရင်အရက်ဖက်စစ်ဖက်ခေါင်းဆောင်ပိုင်းအနေနဲ့ကြိုတင်ညှိနှိုင်းမှဖြစ်နိုင်မယ်လို့နိုင်ငံရေးလေ့လာသူတဦးကပြောပါတယ်။ VOA သတင်းတောက်ကိုထန့်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီနေနဲ့ဒီကနေ့အခမ်းအနားဥပဒေပြူရေးအပိုင်းမှာလွှတ်တော်ကိုယ်စားလှယ်ဖွဲ့စည်းခြင်းစတဲ့ပုံမှန်တွေကိုဆွေးနွေးကြကြပါတယ်။ဆွေးနွေးရမှာတော့လက်ရှိအာဏာရမြန်မာဒီမိုကရေစီဖွဲ့ချုပ် NLD ဘက်ကတပ်မတော်သားလွှတ်တော်ကိုယ်စားလှယ်ရှော့ချရေးနဲ့ပတ်သက်တာကြီးလဲထည့်သွင်းဆွေးနွေးကြပါတယ်။ဒီကနေ့ဆွေးနွေးရတဲ့ပတ်သက်လို့ရခိုင်မျိုးသားပါတီကကော်မတီဝင်ဦးအောင်ကျော်စံက
ကျွန်တော်ရှော့ချတယ်မဟုတ်လုံးဝအပြတ်။သူများကြောင့်ပြောရမယ်နော် NLD ကတော့ရှော့ချတယ်အဲ့ဒီရာဂန်နုံနဲ့ချော့ချသူများကြောင့်ပြောလို့တော့မကောင်းဘူးဒီလောက်ပဲပြောရာဂန်နုံနဲ့သုံးကျင်ချော့ချသုံးကျင်သုံးကျင်ဆိုတော့အခုဒုတိယကျင်ပေါ့တတိယကျင်မှချော့မယ်ဆရုထကျင်မှချော့မယ်ပြည်စမကျင်ငါးနဲ့ငါးနဲ့တာသုံးကချော့ငါဆိုတတိယကျင်မှဆို0ချော့ပြီးသား
တမန်တော်ဒါလွတ်တော်ကိုယ်စားလှယ်ချော့ချနဲ့ပတ်သက်လို့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဘက်ကတော့တိတိကျကျထုတ်ဖော်မပြောပါဘူးဒီနေ့စနေရနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကော်မတီဝင်တူဖြစ်တဲ့ဦးအောင်ကြည်ညွန့်က
တချို့ပြင်တာတွေရှိတယ်တချို့မပြင်တာတွေလည်းရှိတယ်အဲပြင်တာတွေကိုတယောက်တယောက်ဟိုပါဘုံနော်မတူတာတွေလည်းရှိတယ်အဲတော့ဟိုအသေးစိတ်ကိုတော့ကိုယ်မမှတ်ထားဘူးမမှတ်ထားတော့ဘူးဆိုတော့လေကိုယ်ကဟိုမှတ်ထားကြရတယ်ခေါင်းထဲမှာမရှိဘူးလေတချို့ကလည်းပြင်တာတွေလည်းရှိတယ်မပြင်ပြင်တာတွေတောင်မှဟိုပြင်တဲ့ဟိုအိုင်ဒီယာချင်းမတူတာရှိတယ်အဲ့လိုလေတော့အမျိုးမျိုးရှိကြတယ်အဲ့တော့ဒါလောလောဆယ်မှတ်တမ်းပြထားတယ
်ဒီလိုရှော့ချာနဲ့ပတ်သက်လို့တမန်တော်သားကော်မတီဝင်တွေကသဘောထားမှတ်ချက်မပေးခဲ့ပါဘူးတမန်တော်သားလွှတ်တော်ကိုယ်စားလှယ်တွေရှော့ချာရေးဆွေးနွေးရတဲ့ပတ်သက်လို့လက်ရှိအာဏာရပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့တမန်တော်ထိပ်ပိုင်းခေါင်းဆောင်တွေနိုင်ငံရေးသဘောတူညီချက်ရယူတင်တယ်လို့နိုင်ငံရေးလှိလာသုံးသက်သူဒေါက်တာရံမျိုးသိန်းကပြောပါတယ
်ဟိုရှားကိုင်းတို့တစ်ဖြည်းဖြည်းရှော့ချာပြီးထွက်ခွာသွားဖို့ဟိုဖော်ဆောင်တာဘယ်ဖြစ်ဖြစ်အဲ့ဒီနေရာမှာအရေးကြီးတာကတော့ဒီနိုင်ငံရေးခေါင်းဆောင်တွေပေါ့လေနော်အာဏာရပါတီခေါင်းဆောင်တွေအစိုးရခေါင်းဆောင်တွေနဲ့တက်မတော်ခေါင်းဆောင်တွေကြားမှာညှိနှိုင်းဆွေးနွေးမှုကအရေးကြီးတယ်လို့မြင်တယ်အဲ့ဒီလိုအရက်ဖက်ခေါင်းဆောင်တွေနဲ့ဆက်ဖက်ခေါင်းဆောင်တွေကြားညှိနှိုင်းဆွေးနွေးမှုကနေပြီးတော့ကြားလာတဲ့သဘောတူညီချက်တွေပေါ်မှာအခြေခံပြီးတော့မှနော်ဒီတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေအဲဂျာဂိုင်းနိုးရှော့ချရေးပဲဖြစ်ဖြစ်သမမို့လာတမောသားလွတ်တော်ကိုယ်စားလှယ်တွေလွတ်တော်တွေကနေအပြေးတိုင်တဆင်ချင်းထွက်ခွာသွားဖို့ကိုပေါ်ဆောင်တာပဲဖြစ်ဖြစ်လုံးတဲ့နယ်လို့မြင်တယ်အဲ့ဒီလိုမဟုတ်ဘဲနဲ့ဟဲ့လားဟိုနိုင်ငံရေးရညှိနှိုင်းဆွေးနွေးမှုမရှိဘဲနဲ့နိုင်ငံရေးရသဘောတူညီချက်မရှိဘဲနဲ့လုပ်မယ်ဆိုရင်ဒါဟာတကြံအမြောက်တက်တက်ပဲဖြစ်နေတယ်လို့အဲ့ဒီလိုမြင်ပါတယ်
ဒီနေ့ဘူပေါင်းကော်မတီအစည်းအဝေးမှာတော့ဖွဲ့စည်းပုံခြေခံဥပဒေအခန်းလေးပုံမှန်84ကနေ149ဒီဆွေးနွေးပြခဲ့ပါတယ်55ဦးပါတယ်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကော်မတီဟာစနစ်တကျရလဒ်တွေကိုဒီနေ့ဇူလိုင်28ရက်နေ့မတိုင်မီပြည်တော်စုလွှတ်တော်ကိုအစည်းအဝေးခံတင်ပြရမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်တဲကတိုက်ပွဲအခြေအနေကိုတိထားသမျှပြောပြပါရစေမြောက်ဦးမြို့မှာအခုဒီကနေ့ညပိုင်းမှာလက်နက်တံတွေ10မိနစ်ဝင်းကျင်လောက်ကြားခဲ့ရတယ်လို့မြောက်ဦးဒေသခံတွေကပြောပါတယ်အခုညပိုင်း9နာရီခွဲကျော်10နာရီလောက်မှာမြောက်ဦးမြို့ပေါ်ကနေကြားခဲ့ရတဲ့လက်နက်ပစ်ခတ်တံတွေဖြစ်ပါတယ်ဒီလိုပစ်ခတ်တံတွေကြောင့်မြို့ခံတွေကြားမှာစိုးရိမ်မှုတွေတိုးနေပါတယ်တပုံတွေကပစ်တာလားမြို့နားမှာဖြတ်သွားတဲ့စစ်ကားတွေကနေ6လှန်ပစ်ခတ်တာလားဒါမှမဟုတ်တိုက်ပွဲဖြစ်နေတာလားဆိုတာတွေကိုတော့အတည်ပြုလို့မရသေးပါဘူးချင်းပြည်နယ်ပလောဝနဲ့ရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဟာအခုဆိုရင်မြောက်ဦးမြို့နယ်တဲ့အထိကူးဆက်နေပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ညပိုင်းတုန်းကလည်းနှစ်ဖက်အပြန်အလှန်လက်နက်ကြီးတွေပစ်ခတ်တာဟာမြောက်ဦးမြို့တဲ့အထိလက်နက်ကြီးထိမှန်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့ညပိုင်းမှာတော့လက်နက်ကြီးမဟုတ်ဘဲလက်နက်ငယ်သံတွေကို9မိနစ်ကြာကြာဇက်တိုက်ဆိုလိုကြားလိုက်ရတာကြောင့်မြောက်ဦးမြို့ကန်တွေထိတ်လန့်နေကြပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ညကစလို့အခုညဖြစ်တဲ့အချိန်အထိမြောက်ဦးမြို့တွင်ပစ်ခတ်မှုတွေနဲ့ပတ်သက်လို့အာဏာပိုင်တွေနဲ့စစ်ဖက်ကတစုံတရာထုတ်ပြန်ထားတာမျိုးတော့မရှိသေးပါဘူးရှင်။အခုတက်ဆက်တဲ့ရခိုင်ပြည်နယ်နဲ့သက်ဆိုင်တဲ့နောက်ထပ်သတင်းလောကတစ်ပုဒ်ကိုပြောပြပါဦးမယ်။ရခိုင်ပြည်နယ်အတွင်း2019ခုနှစ်ကဖြစ်ပေါ်ခဲ့တဲ့ပဋိပက္ခဖြစ်စဉ်တွေနဲ့ပတ်သက်လို့ထပ်မံစစ်ဆေးအတည်ပြုနိုင်ဖို့ဆိုပြီးမြန်မာစစ်တပ်ကအဖွဲ့ဝင်3ဦးပါစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းလိုက်တာဟာမှန်ကန်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမဲ့စစ်တပ်အနေနဲ့သူတို့ရဲ့လုပ်ရက်ကိုအမှန်တကယ်ပြောင်းလဲခြင်းဟုတ်မဟုတ်ဆိုတာကိုပြောဖို့စော်သေးတယ်လို့ Amnesty International နိုင်ငံတကာလူငြိမ်းချမ်းသာ권အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်တဲ့ကြေညာချက်မှာလည်း AI အပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေရဲ့ဆွတ်ဆွဲပြောဆိုချက်တွေကိုလေ့လာသုံးသပ်ပြီးပြန်လည်သုံးသပ်သွားမယ်လို့ပြန်လည်တုံ့ပြန်သွားမယ်လို့ဖော်ပြထားပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာအခုအစ်စ်ဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုဗိုလ်ချုပ်မြတ်ကျော်က OCP အဖွဲ့ဝင်3ဦးနဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်ဒီအဖွဲ့ကိုခုံရုံးလို့အမည်တပ်ထားပေမဲ့ဘလို့လုတ်ပန်ခွင့်နဲ့ဘလောက်ကင်တွယ်ဆောင်ရွက်မယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုထားတာမရှိသေးပါဘူးမြန်မာစစ်တပ်ရဲ့ဒီလုတ်ရဟာအပြုသဘောဆောင်တဲ့လုတ်ရဖြစ်ပေမဲ့လည်းအမှန်တကယ်ပြောင်းလဲခြင်းဟုတ်မဟုတ်ဆိုတာပြောဖို့စောသေးတယ်လို့ Amnesty International နိုင်ငံတကာလူငြိမ်းချမ်းသာ권အဖွဲ့ရဲ့အာရှ Advocacy Manager ဖြစ်သူ Francisco Bancosmi ကပြောပါတယ်
It's obviously a positive sign, but I think it's still too early to tell whether they're actually changing.
ဒါအပြူသဘောဆောင်တဲ့လုပ်ရပါဒါပေမဲ့တက်မတော်အနေနဲ့သူတို့ရဲ့အပြူမှုတွေကိုအမှန်တကယ်ပြောင်းလဲမယ်မပြောင်းလဲဘူးဆိုတာနဲ့နိုင်ငံတကာကအကြံပေးပြောဆိုမှုတွေကိုတကယ်လက်ခံမယ်လက်မခံဘူးဆိုတာပြောဖို့စောပါသေးတယ်။လုပ်စရာတွေကအများကြီးကြံနေပါသေးတယ
်။စစ်တပ်အနေနဲ့နိုင်ငံတကာရဲ့ဖိအားပေးမှုတွေအပေါ်တုံ့ပြန်လာတဲ့အောင်တွေးရတယ်လို့လည်းသူကဆက်ပြောပါတယ
်။ On the surface shows thatBut the military is responding to international pressure. Unfortunately, it's not.
ပေါ်ရန်ပိုင်းအရကြည့်ရင်တော့စစ်တပ်အနေနဲ့နိုင်ငံတကာရဲ့ဖိအားတွေကိုတုံ့ပြန်လာတယ်လို့မြင်နိုင်ပါတယ်။ဒါပေမဲ့ဒီလောက်နဲ့မလုံလောက်သေးပါဘူး။ဘာလို့လဲဆိုတော့တီးခြားဗတ်မလိုက်တဲ့စုံစမ်းစစ်ဆေးမှုအပါအဝင်ရခိုင်ပြည်နယ်တွင်းဖြစ်ပျက်ခဲ့တာတွေအပေါ်လှုံ့ဆော်ဖို့အများကြီးကြံနေပါသေးတယ်။ရခိုင်ပြည်နယ်တွင်းမှာဖြစ်ပျက်ခဲ့တာတွေဖြစ်ပေါ်နေရတဲ့အားလုံးကိုတုံ့ပြန်ဖို့အတွက်အခုလိုကော်မရှင်ဖွဲ့လိုက်ရုံနဲ့မပြည့်စုံနိုင်ပါဘူး။
ရခိုင်ပြည်နယ်အပါအဝင်စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမှန်တကယ်ပြောင်းလဲမှုတွေဖြစ်ပေါ်ဖို့ပဋိပက္ခဖြစ်နေတဲ့ဒေသတွေကိုနိုင်ငံတကာအဖွဲ့အစည်းတွေတွားရောက်စုံစမ်းစစ်ဆေး권ပြုတင်တယ်လို့ထင်ကြောင်းလဲသူကဆက်ပြောပါတယ
် Amnesty International has been calling for UN special rapporteur access and other UN bodies access to northern Rakhine state
ရခိုင်ပြည်နယ်မြောက်ပိုင်းဒေသအပါအဝင်ကချင်နဲ့ရှမ်းပြည်နယ်တွေမှာဖြစ်နေတဲ့ပဋိပက္ခဒေသတွေကိုကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုကိုအတားအဆီးမရှိတွားရောက်စုံစမ်းစစ်ဆေး권ပြုတင်တဲ့အကြောင်း MSD International အဖွဲ့ကအစဉ်တစိုက်တောင်းဆိုနေခဲ့တာပါကျွန်တော်တို့အဖွဲ့ကလည်းလူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းပြုစုထားပါတယ်နိုင်ငံကအတိုင်းဝိုင်းအနေနဲ့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပါဝင်အစိမ့်အရာရှိတွေပေါ်ပိတ်ဆို့အရေးယူမှုတွေချမှတ်တင်တယ်လို့ကျွန်တော်တို့ယူဆပါတယ်ဒါအပြင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့တခြားအစိမ့်အတက်မတော်အရာရှိတွေကိုတာဝန်ယူမှုတာဝန်ခံမှုရှိစေရေးနဲ့ထိုက်တန်တဲ့အပြစ်ပေးအရေးယူမှုတွေလှုံ့ဆော်နိုင်အောင် ICC နိုင်ငံကရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးဖို့အတွက်လည်းကျွန်တော်တို့တောင်းဆိုပါရစေ
။တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့မတ်လ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ ဖြစ်စဉ်များအားစုံစမ်းစစ်ဆေးခဲ့သည့်စုံစမ်းစစ်ဆေးအဖွဲ့၏အစီရင်ခံစာများအပေါ်စစ်ဥပဒေချုပ်ရုံးကလေ့လာသုံးသပ်အကြံပြုတင်ပြချက်များအရ၎င်း Human Rights Watch အဖွဲ့ Amnesty International အဖွဲ့နှင့်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ Fact Finding Mission တို့၏ဆွတ်ဆွဲရေးသားဖော်ပြသောအစီရင်ခံစာများအပေါ်စီဥပဒေချုပ်ရုံးကလေ့လာသုံးသပ်အကြံပြုတင်ပြချက်များအရ၎င်းအစဉ်ကစားအသီးသီး၏ရေးသားဖော်ပြချက်များကိုထပ်မံစီစီအတည်ပြုရန်လိုအပ်ပါသည်လို့ဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တက်မတော်ပြောခွင့်ရသူတွေကို VOA ကဆက်သွယ်မေးမြန်းလို့မရခဲ့ပါဘူး။2018ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအစွန်းရောက်အာဆာအဖွဲ့ရဲ့တိုက်ခိုက်မှုတွေအပြီးဖြစ်ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်စိုးစိုးဝါးဝါလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့နိုင်ငံတကာအစိုးရခန်းစားအသီးသီးတွေမှာဖော်ပြထားတာဖြစ်ပါတယ်။အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွစ်ဆုံမေးမြန်းထားတာတွေကိုအခြေခံပြီးမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်ခဲ့တယ်လို့လည်းနိုင်ငံတကာကဆွဆွေးချက်တွေထွက်ခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့စစ်တပ်ဘက်ကပါဒီကမှာခင်ဗျာမြန်မာအစိုးရဘက်ကရောစစ်တပ်ဘက်ကပါနိုင်ငံတကာကတုံ့နှုံးတဲ့ရိုဟင်ဂျာအုံနှုံးကိုလက်မခံတဲ့အပြင်ဒီဆွဆွဲချက်တွေဟာလည်းအခြေအမြစ်မရှိဘူးလို့ညှင်းဆန်ထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြပြခဲ့တာပါရှင်အခုကြားပြင်းတဲ့ဘက်ကဗိုလ်ချုပ်ကြေးရုပ်နေရာချထားရေးအငင်းပွားမှုဘက်ကိုလည်းအလှည့်ပေးပါဦးမယ်ကရားပြည်နယ်လွိုက်ကော်မြို့ကဗိုလ်ချုပ်ကြေးရုပ်ကိစ္စနဲ့ပတ်သက်ပြီးဒီလ20ရက်နေ့မှာပါဝင်ပတ်သက်နေသူတွေအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့သမရယုံညွှန်ကြားရေးမှူးကကန့်လန့်ထားပါတယ်ဒီတွေ့ဆုံမှုကပြဿနာပြေလည်မဲ့နီလန်းလိုအပြည့်အဝယုံကြည်မထားကြောင်းကရင်နီလူငယ်တွေဘက်ကတော့ပြောပါတယ်ဒီကြောင်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
လွိုက်ကော်မြို့ကအများပြည်သူပိုင်တဲ့နေရာကနေဗိုလ်ချုပ်အောင်ဆန်းကြေးရုပ်ကိုရွှေ့ပေးဖို့တောင်းဆိုနေတဲ့ကရင်နီလူငယ်တွေကိုမတ်လ20ရက်မှာငါးပွင့်ဆိုင်တွေ့ဆုံဆွေးနွေးခြင်းတဲ့အကြောင်းသမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိရဲ့ဦးစော်ထီကကန့်လန့်ခဲ့တာပါဗိုလ်ချုပ်ကြေးရုပ်အငင်းပွားမှုတွေကိုပြည်내အစိုးရကထိထိရောက်ရောက်မဖြေရှင်းပေးနိုင်တာကြောင့်ပြည်အောင်စုအစိုးရကနေဒီကိစ္စကိုကြားဝင်ဖြေရှင်းပေးဖို့နဲ့ဒီလ18ရက်နေ့နောက်ဆုံးထားပြည်လဲအောင်ညှိနှိုင်းပေးဖို့ကရင်နီလူငယ်တွေဘက်ကတောင်းဆိုခဲ့ကြပြီးတဲ့နောက်မှာအခုလိုငါးပွင့်ဆိုင်ဆွေးနွေးပွဲကန့်လန့်ချက်ထွက်ပေါ်လာခဲ့ရပါကရင်ပြည်လူငယ်တွေဘက်ကတော့ဒီဆွေးနွေးပွဲကနေအများကြီးမျှော်လင့်မထားကြောင်းကရင်ပြည်လူငယ်များအင်အားစုရဲ့ပြောရေးဆိုခွင့်ရှိသူခူပိုးရယ်က VOA ကိုပြောပါတယ
်ဥဇော်ထေးကကျွန်တော်တို့ဖုန်းဆက်ပြီးတော့ကလာမျိုးပြောလာတာပါဟုတ်လဲတော့ခံလိုက်တာပေါ့ဒါပေမဲ့ကျွန်တော်တို့ဒီပုံမှာထေးတော့ဒီရုပ်ချင်မှုရခိုင်တော့နေတာပေါ့ဆရာတို့ပေါ်ပြီးမှတောက်ဆိုတိုင်းကျေကျွန်တော်တောက်ရှောက်လုပ်လာခဲ့တာပေါ့နော်တကယ်လို့စဉ်းပြီးချင်းနေပြီစဉ်းပြီးပြီးတာကြာပြီပေါ့နော်ဆိုတော့ဒီကတော့ကျွန်တော်တို့ကဒီပုံမှာနိုင်ငံရေးမြတ်ထုတ်ဖို့လည်းမဟုတ်ဘူးသူခွဲထွက်ဖို့လည်းမဟုတ်ဆိုတော့ကျောင်းပြောချင်တယ်ပါဟုတ်ဒီလိုပါ
အခု၅ပွင့်ဆိုင်တွဲဆုံမှုမှာတော့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘဝဌာန NRPC ကရားပြည်နယ်အစိုးရကြေးရုပ်ဖြစ်မြောက်ရေးကော်မတီကရင်နီလူငယ်တပိတ်ကော်မတီကရင်နီအမျိုးသားတိုးတက်ရေးပါတီ KMPP စတဲ့အဖွဲ့၅ဖွဲ့လွှဲကော်မှာတွဲဆုံကြဖို့စီစဉ်ထားတာပါဒီကနေ့ KMPP နဲ့ NRPC ကတောင်းရှိရသူတွေနေပြည်တော်မှာငញ្ញိုင်းကိစ္စဆွေးနွေးခဲ့ကြပြီးရဲ့နောက်မှာ KMPP ပြောရေးဆိုခွင့်ရှိသူနဲ့သတင်းသမားတွေတွေ့ဆုံရမှာတော့လွိုက်ကော်ဗိုလ်ချုပ်ကြေးရုပ်ကိစ္စကိုလည်းထည့်သွင်းပြောသွားပါတယ်။ KMPP အနေနဲ့ KND ပြည်သူတွေရဲ့စံနာအတိုင်းပဲအခုအချိန်မှာကြေးရုပ်ထားရှိမှုကိုမလိုလားကြောင်း KMPP ရဲ့ငញ្ញိုင်းဖော်ဆောင်ရေးကော်မတီပြောရေးဆိုခွင့်ရှိသူနဲနဲ့ဘလိုကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီကြေးရုပ်ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်။အဓိကကတော့တစ်ဖက်နဲ့တစ်ဖက်ကြားအောင်ကျွန်တော်တို့ရဲ့သမိုင်းတွေကိုအတိမပြုချပေးဖို့လိုပါတယ်။ဟိုတစ်ဖက်ကသမိုင်းကိုအတိပဲဖိဆူပြီးတော့မှကျန်တဲ့တစ်ဖက်ပေါ်မှာလာပြီးတော့လွန်မိုးတဲ့တံတားမျိုးတွေကိုတော့ဟိုတင်းနီပီတူလူထိနဲ့တူခင်ပြဖြစ်ရလဲမလိုလားဘူ
း။ငါးပွင့်ဆိုင်တွေးဆောင်ပွဲမှာတစ်ဖွဲ့ကိုကိုယ်စားလဲဗနေရောက်တက်မယ်ဆိုတာကိုတော့မသိရသေးပါဘူး။အများပြည်သူရဲ့စံနာတိုင်းမဟုတ်ပဲထားရှိရဲ့လွိုက်ကော်ကန္နာရင်ဝန်ပန်းညံတဲ့ကဗိုလ်ချုပ်ကြေးရုပ်ကိုမလ19ရက်နောက်ဆုံးထားပြီးနေရာကနေဖယ်ရှားဖို့ပြည်내အစိုးရကိုကရင်ပြည်လူငယ်တွေကစာပေးဖို့တောင်းဆိုပြီးနောက်ပိုင်းအခုလိုငါးပွင့်ဆိုင်တွေးဆောင်ပွဲတွေဖြစ်လာရတာပါ။ဒီမတိုင်ခင်ကလည်းဗိုလ်ချုပ်ကြေးရုပ်ကိုနေရာကနေဖယ်ရှားပေးဖို့ကရင်ပြည်လူငယ်တွေဦးဆောင်ပြီးဒေသခံတွေထောင်ထဲချီကံကွက်စန္ဒပြပွဲတွေသတင်းပတ်နဲ့ချီလုပ်ခဲ့ကြသလိုရဲတပ်ဖွဲ့ရဲ့အင်အားသုံးဖြုတ်ခွင်းတာလည်းခံခဲ့ရပါတယ်။စန္ဒပြပွဲတွေအတွင်းလူငယ်90ကျော်ငိမ့်စုစီပုံမှန်တွေနဲ့ဖမ်းဆီးခံရသလိုနောက်ပိုင်းဆွေးနွေးမှုတွေလုပ်ပြီးတဲ့နောက်ပိုင်းမှပြန်လွတ်လာခဲ့ကြတာပါ။စန္ဒပြသူတွေဘက်ကဒီကြေးရုပ်ရွှေပေးဖို့အပြင်ကြေးရုပ်စောက်တဲ့ကုန်ကြငွေ3,000ကျော်ကိုလည်းမှန်မှန်ကန်ကန်ချပြဖို့ကိုလည်းတောင်းဆိုထားကြပါတယ်။
ကရားပြည်နယ်ဘက်ကဗိုလ်ချုပ်ကြေးရုပ်နေရာချထားရေးငါးပွင့်ဆိုင်တွေ့ဆုံဖို့သမရယုံဝင်ကြီးဌာနကကန့်လန့်ခဲ့တဲ့အကြောင်းကိုစော်ထက်စုံစမ်းတင်ပြခဲ့တာပါ။အခုစီပင်ရွေးကောက်ပွဲဘက်ကိုအလှည့်ပေးပါရစေရှင်။ရ ရန်ကုန်စီပင်ရွေးကောက်ပွဲနောက်သတင်းနှစ်ပတ်အကြာမှာကျင်းပကြတော့မှာဖြစ်ပါတယ်။အခုဆိုရင်ကိုယ်စားလှယ်လောင်းတွေဟာရန်ကုန်မြို့ပေါ်မှာအကျိတ်အနယ်မဲဆွယ်စီယုံနေကြပါပြီ။ကိုယ်စားလှယ်တွေအနေနဲ့အပြိုင်အဆိုင်မဲဆွယ်စီယုံရေးလုပ်နေပေမဲ့လည်းပြည်သူလူထုဘက်ကစိတ်ဝင်စားမှုဘလို့ရှိသလဲဆိုတာကိုကိုကောင်းဆန်ဟင်းကပြောပြပေးမှာပါရှင
်။နေ့စဉ်ပြည်သူလူထုရဲ့နေထိုင်စားတောက်ရေးတွေနဲ့တရိုက်ထိတွေ့နေရတဲ့စီပင်သာရေးဌာနရွေးကောက်ပွဲကိုမကြခင်ကျင်းပတော့မှာပါ။ရွေးကောက်ပွဲအတွက်မဲရွယ်စီယုံကွင်းတလအချိန်ပေးထားတာအခုဆိုရင်လောက်ဝက်ကိုကျော်လွန်လာပြီဖြစ်ပါတယ်။စီပင်ရွေးကောက်ပွဲမှာကော်မတီဝင်အဖြစ်ဝင်ရောက်ရှင်ပြိုင်တဲ့ဥဝင်းချိုကတော့စီပင်ကိုစီပင်ရဲ့အလုံးလုံးဖို့တွန်းအားပေးပြီးရန်ကုန်ပြည်သူလူထုလက်ထက်ကိုပြန်ထည့်ပေးမယ်ဆိုပြီးတော့အခုလိုမဲဆွယ်စီယုံထားပါတယ်
။ကျွန်တော်ပေးထားတဲ့ကတိကရိုးပါတယ်။ကျွန်တော်စီပင်ကိုစီပင်ရဲ့အလုံးလုံးဖို့ကျွန်တော်တွန်းအားပေးမယ်။စီပင်ကိုစီပင်နဲ့တူဖို့ကျွန်တော်ကြိုးစားပောင်ရွက်မယ်။အခုလငယ်တကယ်တမ်းစီပင်မှာရှိနေတဲ့သူတွေလက်ရှိတာဝန်ထမ်းဆောင်နေတဲ့သူတွေဟာအင်ပြည့်အာပြည့်အင်အားအပြည့်နဲ့တာဝန်ထမ်းဆောင်နေကြတာပါဆိုလိုတာကမြို့တော်ဝန်ရှိပြီးသားကော်မတီဝင်ရှိပြီးသားဒီတိုင်းပဲဌာနမှုတွေရှိပြီးသားမြို့နယ်လိုက်ဤဤဦးတွေရှိပြီးသားအဲ့တော့အင်အားအပြည့်ရှိနေပြီးသားပါသို့တော်လည်းပဲအဲ့ဒီအင်အားအပြည့်ရဲ့ဆွမ်းအားအပြည့်ကိုပြည်သူတွေခံစားရလားဆိုရင်တော့မခံစားရသေးဘူးလို့ပဲပြောရမှာပဲလေဆိုတော့ဒီအကြောင်းအရာကိုကျွန်တော်ဒီနိုင်မယ်ပူပေါင်းဆောင်ရွက်မယ်လိုအပ်တာဖြည့်ဆည်းပေးမယ်စီပင်ဟာစီပင်ရဲ့မူလတာဝန်တွေထမ်းဆောင်နိုင်အောင်ကျွန်တော်တွန်းအားပေးမယ်ဒါပါပဲအဲ့ဒီအတွက်ကျွန်တော်စီပင်ကိုစီပင်နဲ့တူအောင်လုပ်ပြီးရင်ပြည်သူတွေတည်းပြန်ကပေးမယ်လို့ကျွန်တော်ပြောတာပါ
မတ်လ30ရက်နေ့ကျရင်ရန်ကုန်တိုင်းအတွင်းမြို့နယ်33မြို့နယ်မှာကျင်းပမယ်ရွေးကောက်ပွဲတွေမှာရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးမြို့နယ်အသီးသီးကစီမံသားရေးကော်မတီတွေအတွက်တမျိုးနယ်ကို3ဦးနှုံနဲ့စုစုပေါင်း69ဦးကိုတက်ဆိုင်ရာမြို့တော်သူမြို့သားတွေကမဲပေးရွေးချယ်ကြမှာဖြစ်ပါတယ်စီပင်ကော်မတီဝင်အနေနဲ့ဝင်ရောက်အရွေးခံတဲ့ကိုအောင်ခန့်ကတော့သူ့အနေနဲ့မြို့ပြဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့ပညာနဲ့ကြောင်းပီးထားတဲ့အတွက်ပြည်သူလူထုအတွက်အမှန်တကယ်အလုံးလုံးပေးနိုင်မယ်လို့ယုံကြည်ထားကြောင်းအခုလိုပြောပါတယ်
အဲ့ဒါကျွန်တော်အနေနဲ့လူငယ်အနေနဲ့ဗုတ်တောင်းတာမဟုတ်ခင်ဗျာ။နေရာလိုချင်လို့ဗုတ်တောင်းတာမဟုတ်။ကျွန်တော်အနေနဲ့လုတ်ပေးနိုင်တဲ့ထင်လို့ကျွန်တော်ဗုတ်တောင်းတာခင်ဗျာ။ကျွန်တော်ကူပေးနိုင်တယ်ထင်လို့ကျွန်တော်ကူကိုကျွန်တော်မယုံကြည်ဘူး။ကျွန်တော်နဲ့ဒီနေရာနဲ့မထိုက်တန်အောင်ကျွန်တော်နဲ့ဒီနေရာနဲ့ဘာမှမဆိုင်ဘူးဆိုတော့ကျွန်တော်ဝင်ကြံမှလည်းမဟုတ်။ကျွန်တော်စီးပွားရေးလည်းမလုပ်ဘူး။ကျွန်တော်တခြားအလုပ်လည်းမလုပ်ဘူး။ဒီစီပင်အလုပ်ကိုကျွန်တော်အနေနဲ့ကျွန်တော် private company မှာကျွန်တော်အရင်လုပ်ခဲ့ဘူးဆိုလို့ကျွန်တော်အနေနဲ့ကျွန်တော်ရန်ကုန်မြို့ကျွန်တော်ပြောမယ်ဗျာ။တောင်းစာသွားတင်ကြတဲ့ဒီဟာကိုပဲကျွန်တော်ရည်စူးပြီးတော့ဥတည်ပြီးလုပ်ခဲ့တာ။
လက်ရှိအချိန်အထိအကုန်ပြည်သူလူထုတွေကတော့စီပင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးစိတ်ဝင်စားမှုတိတ်ပြမလာကြပါဘူး။ဒါနဲ့ပတ်သက်ပြီးစကြောင်းမျိုးနယ်မှာနေထိုင်တဲ့ကိုကျော်လွန့်မိုးကတော့ပြည်သူလူထုတွေဟာယုံကြည်မှုအားနည်းနေသေးတယ်လို့ပြည်သူတယောက်အမည်ကိုအခုလိုပြောပါရတယ်
။သူတို့စီမှာလုံမိုင်းကလုံမိုင်းကဘယ်လောက်ရှယ်ဆိုတာမသိဘူး။သူတို့စီမှာ authorize ပါဘယ်လောက်ရှယ်ဆိုတာမသိဘူး။ကဲထောက်တော့ဟိုဒီစီပင်ရွေးကောက်ကစီပင်ကိုယ်စားလှယ်တောင်းတယောက်ရဲ့စီပင်ကဟိုအဖြစ်ဖြစ်သွားရေးထောက်တော့အဲဒါလည်းကမျိုးဒါဆန်းချောင်းမျိုးနဲ့ဘယ်လိုဘယ်လိုပုံစံမျိုးရိုင်းအဒီရေမြောင်းတွေဘယ်လိုမျိုးဖြစ်ပြီးတော့အာတော့ဟာကျင်းတဲ့တော့ရေမြောင်းတွေကိုတော့ဟာဟိုအမိုက်တွေမရှိဘဲနဲ့ဘာဖြစ်တဲ့ညာဖြစ်တဲ့အဲ့လိုမျိုးဖြစ်မယ်အဲ့လိုမျိုးဖြစ်အောင်လုပ်မယ်လို့ပြောလိုက်တယ်ပဲထားပါတော့အဲအဲဆိုနေသူ့မှာသူအဲ့လိုမျိုးသူ့မှာဒီပုံစံမျိုး 100% သူတကယ်လုပ်ရင်တကယ်ဖြစ်တယ်ဆိုရင်ယုံကြည်မှုမျိုးယူလူလူစီမှာမရှိဘူး
ရွေးကောက်ခံရတဲ့မြို့တော်စီမံကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်5ဦးပူးပေါင်းပြီးကြံရှိတဲ့တက်တန်းနှစ်နှစ်တာအတွဲတာဝန်ထမ်းဆောင်ကြမှာပါဥပဒေသစ်အရာထူးခြားချက်တစ်ခုကတော့ရွေးကောက်ခံ6ဦးထိကတူကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလှုပ်ဝဲမဲပေးရွေးချယ်ကြမှာဖြစ်ပါလေလာမယ့်ဧပြီလအတွင်းမှာစတင်အသက်ဝင်လာမယ့်စီပင်ကော်မတီအသစ်တွေအနေနဲ့နှစ်နှစ်တာကာလအတွင်းရန်ကုန်မြို့တော်ကြီးပြောင်းလဲသွားအောင်လူထုအတွက်စီပင်ဖြစ်လာအောင်ဘလောက်ဆွမ်းဆောင်နိုင်ကြပါမလဲရန်ကုန်သူရန်ကုန်သားတွေအားလုံးကစောင့်ကြည့်အကဲဖြတ်နေကြမှာပဲဖြစ်ပါရခင်ဗျာ
ကိုကောင်းဆန်ဟင်းပြောပြသွားတာပါရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရဖို့ရှိပါတယ် VOA American အတန်ကနေပြီးတော့တနင်္လာနေ့ညပဲအစီအစဉ်တွေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဘွဲမှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်မတ်လ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ကြပါရစေရှင်။အခုညပိုင်း9နာရီခွဲကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့စီဝါရေးကဏ္ဍတက်တန်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာကဏ္ဍနဲ့အတူဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့
その結果しから何とか逃れするのだろうか。
ဂျပန်နိုင်ငံကတရားဟောနိုင်အပြန်အလှန်တရားဆွေးနွေးနိုင်တဲ့ဆက်ရုပ်တရုပ်တီထွင်လိုက်တဲ့အကြောင်းကိုနှာစင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနှာစင်ကြရမှာပါ။မြမတယန်ဇာတဝင်ငွေကပြည်သူနဲ့အစိုးရလက်ထက်မရောက်ဘဲတပ်မတော်တိုင်းရင်းသားလက်နက်ကိုင်တွေပြည်သူစစ်တွေနောက်လူတစုအတွက်သာဖြစ်နေတယ်လို့ကုလသမဂ္ဂရဲ့မြမနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ကသူ့ရဲ့အစီရင်ခံစာမှာအလေးထားဖော်ပြထားပါတယ်။မြမတယန်ဇာတဝင်ငွေကိုအစိုးရရဲ့စီမံခန့်ခွဲမှုအောက်ရောက်လာရင်ပြည်သူတွေအတွက်ပိုးပြီးအကျိုးရှိလာစေမှာဖြစ်တယ်လို့လည်းမျှော်လင့်နေကြပါတယ်။တယန်ဇာတဝင်ငွေကိုဘလို့စီမံခန့်ခွဲသင့်ပါသလဲဆိုတာကိုအမေရိကန်အခြေစိုက်စီးပွားရေးပညာရှင်ဦးကန်ထွန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သင်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
သမဂ္ဂရဲ့မြမဆန်ရလူခွင့်ရဲ့အထူးကိုယ်စားလှယ်ရန်ဟီလီရဲ့မြမလူခွင့်ရဲ့ဆန်ရစင်ခန်းစားတဲ့မှာတရားစားတာဒူးဖို့မှုကရတဲ့အကျိုးမြတ်တွေကမြမပြည်သူတွေနဲ့အစိုးရစီကိုရောက်တာတိတ်မရှိလာဘူးလို့ပြောဆိုထားပါတယ်။ရေရှည်ဖွံ့ဖြိုးရေးနဲ့စီးပွားရေးလူမှုအခွင့်အရေးတိုးတက်ရေးတို့မှာတုံ့ရမယ့်အစားတဘာဝတရားစားတာကရတဲ့အကျိုးမြတ်အများစုကစစ်တပ်တရင်သားလက်နက်ကိုင်အဖွဲ့တွေပြည်သူစစ်တွေဩဇာရှိသူတွေပြည်ရင်းပြည်ပပုဂ္ဂလိကအကျိုးအမြတ်တွေဖြစ်သွားစေတယ်။ဒါတွေကိုလက်တွေ့ပြုပြင်ပြောင်းလဲနိုင်ရေးအတွက်လဲသူကတိုက်တွန်းထားပါတယ်။တဘာဝတယန်စာတကရတဲ့ဝင်ငွေတွေကတီးတန့်တစုတစ်ဖွဲ့တဲ့အတွက်မဟုတ်ဘဲနိုင်ငံအတွက်အသုံးပြုနိုင်ဖို့အရေးကြီးတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းသွားတာပါ။တယန်စာတဝင်ငွေတွေကိုအစိုးရကတဆင့်စီမံခန့်ခွဲခွင့်ရှိလာရင်ပြည်သူလူထုအတွက်အကျိုးရှိစေမှာဖြစ်တယ်လို့အမေရိကန်ခြေစိုက်စီးပွားရေးပညာရှင်ဦးကန်ထွန်းကရှုမြင်ပါတယ်
။အော်ရှိတာပေါ့တရားပေါ့ပေါ့လေ။ဒါဆိုအဲ့ခါကျတော့အကုန်လုံးဝင်သမျှနိုင်ငံတော်ရဲ့ဘဏ္ဍာကိုရောက်လာမယ်။နိုင်ငံတော်အစိုးရရဲ့ဘဏ္ဍာကိုရောက်လာမယ်။ပြည်ထောင်စုဘဏ္ဍာအဲ့ရနေမှနှစ်ဆယ်အစိုးရဆက်တော်ဘဏ္ဍာကျင်ပြရတယ်လေ။ဆန္ဒရေးဝန်ကြီးဌာနဘယ်လုပ်ငန်းတွေဘလောက်ဝင်နေအကုန်လုံးဝင်ငွေတစ်ပိုင်းအဲ့ဒါကိုပြန်ပြီးတော့ဒုညဌာနလိုက်ဘိုင်းဒီတိုးတက်မှုလုပ်ငန်းစီမံကိန်းတွေဘယ်လိုသုံးဆွဲမလဲဆိုတာလေပြန်ပြီးခွဲဝေသုံးဆွဲတော့အဲ့ဒီစနစ်အောက်ကနေပြီးတော့ပြည်သူလူထုရတဲ့အကျိုးခံစားခွင့်ရလာမှာဖြစ်ပါတယ်အခုကတော့အဲ့ဒါတွေအားလုံးဆုံးရှုံးနေတဲ့သဘောရှိပါတယ
်ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ထောက်ပြထားတဲ့အတိုင်းပဲလက်နက်ကင်အဖွဲ့တွေနဲ့တပ်မတော်တို့ကအဓိကရယူနေတဲ့တရားစတာဝင်ငွေတွေကိုပြည်သူတွေအကျိုးအတွက်အသုံးပြုနိုင်ဖို့ငြိမ်းချမ်းရေးရဖို့အရေးကြီးသလိုတပ်မတော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေကိုလည်းပြုပြင်ပြောင်းလဲနိုင်ဖို့လိုတယ်လို့စီးပွားရေးပညာရှင်ဦးကန်ထွန်းကထောက်ပြပါတယ်
။တပ်မတော်တင်ကျွတ်တဲ့နေနေမှာဆိုရင်ဥပိုင်ကော်မတီကနေဥပိုင်ဆိုတာတပ်မတော်ကစီးပွားရေးလုပ်တဲ့ဟိုတဲ့အဖွဲ့အစည်းတစ်ခုဆိုအဲ့ဒီနှစ်ခုလုံးကလက်ရှိအနေထားရဟိုနိုင်ငံတော်အစိုးရအုပ်ချုပ်မှုအောက်ကလွတ်နေတယ်ဥပိုင်ကော်မတီဆိုတာကျင့်ပုံမှန်အပြင်တမန်စီးပွားရေးလုပ်ငန်းစစ်မှန်သမျှကအစိုးရလက်အောက်မှာရှိရမယ်။နိုင်ငံတော်ရဲ့စင်စစ်ချုပ်ရဲ့စီးရင်တွေစစ်စစ်မှုအောက်ခံမှာတဘောကသူတို့စီးရင်တွေကိုကြည်ခွင်ရှိရမယ်။ပြီးတော့အမျက်ခွန်တွေဆောင်ရမယ်။အဲ့ဒါတွေပေါ့လေ။အဲ့ဒါတွေအားလုံးကလွတ်ကင်းနေတာ။လွတ်ကင်းနေဆိုတာအစိုးရငွေရောမဝင်ဘူး။ဒီဥပိုင်ရဲ့ ချိုးကြတဲ့အဖွဲ့အစည်းကိုအခြေအနေကဒီစင်းစစ်ကဆက်လို့ရမရဘူးသူတို့စင်းနေဘလို့ဝင်လို့ဘလို့ထွက်မှမသိဘူးနောက်အမျက်ခွန်နဲ့မဆောင်ဘူးလို့အများကြီးဟိုတတ်မှတ်ထားကြတယ်ဆိုတော့အဲ့ဒါနိုင်ငံတော်အတွက်ဝင်ငွေဆုံးရှုံးမှုပဲ
တမ်ဘရော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေရဲ့ဝင်ငွေကိုအစိုးရကစီးစစ်ခွင့်မရှိတာကြောင့်ဘလို့နစ်နာမှုတွေရှိနေပါသလဲဒီအကျိုးမြတ်တွေကဘယ်ကိုရောက်သွားပါသလဲဆိုတဲ့အပေါ်မှာတော့
ဒီငွေတွေကစစ်တပ်ရဲ့ရန်ကုန်ငွေတွေကိုပဲရောက်သွားတာစစ်တပ်ရန်ကုန်တွေရောက်သွားတော့ဒါတဲ့စစ်တပ်ရန်ကုန်တွေကဒီလိုမှဘလို့ဘလောက်ရောက်တယ်နှစ်စဉ်ဘလောက်ရောက်တယ်ဘလောက်သုံးတယ်ဆိုတာလေဟိုမသိတယ်မသိနိုင်တဲ့အတွက်တရားကဟိုပွင့်လင်းမြင်တာမှမရှိဘူးလို့ဆိုအောင်ပါဗောလေနော်အဲ့တော့ဒီဟာဟိုဆိုရောက်သွားတော့အကြမ်းမြင့်တရားတာကစစ်တပ်ကြီးကထင်မြင်ရစစ်တပ်ကြီးဖြစ်အောင်တော့တို့ချဲနေတဲ့စစ်လက်နက်ပစ္စည်းတွေဟိုတနည်းအားဆိုရင်တွေ့လိုက်ရပါတယ်။ကဘာမှာတခါတော့ဟိုဒီဆက်ရန်နေရာတွေတော့ထုတ်လုပ်ပြီးရောင်းချတော့မယ့်အနေအထားတွေဖြစ်နေတယ်။ဆိုတော့တရားကနိုင်ငံတော်ရဲ့ဟိုအုံချုံမှာမရှိဘူးဒီဝင်ငွေတွေမှန်သမျှနိုင်ငံတော်ကသုံးပိုင်းတွေမရှိဘူးထို့တူသူနဲ့ဆက်နေနေတဲ့အောက်ခြေတပ်မိသားစုတွေကလည်းဘလောက်ထိအကျိုးခံစားခွင့်ရတယ်ဆိုတာမတိရဘူးဗောလေအများကြီးကတော့တို့ကပုံမှန်လာကလာပဲရမယ်ဒီပေါ်မှာဟိုကိုပိုင်းကုမ္ပဏီတွေဆိုရင်တနေ့တခါဟာလာဘလောက်အများရှိတယ်ရှိအောင်ရိုးရိုးဘုံနဲ့မဖြစ်ပဲနဲ့တိုင်းနေဒီသားတွေရောဟိုတည်းမှာအဆုဝင်သားတဲ့ပုဂ္ဂိုလ်တွေရောခွဲအမျက်ကိုခွဲကိုရပါတယ်ဒါတွေကပြည်သူလုပ်ငန်းတွေမှာဒါရှိရအဲ့ဒါတွေကလည်းလုံးဝမရှိရဖြစ်တဲ့အတွက်ဒီအကျိုးမြတ်ကိုအပြေးဝအောက်ခြေလူကလည်းမခံစားဘူးတိုင်းပြည်ကလည်းမခံစားဘူးဆိုတဲ့သဘောရောက်သွားတာ
ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကတော့တရားစားတဒေတာတွေကနေတက်တွေပြန်ပြီးတော့ရုပ်သိမ်းပြီးဥပဒေစိုးမိုးမှုရှိဖို့ကြောင်းမြေရေးရာမူဝါဒတရားချမှတ်ဖို့အရေးကြီးလို့တယ်လို့ထောက်ပြထားပါတယ်နောက်သဘာဝတရားစာတများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့ EITI နဲ့ဆက်လက်ပူးပေါင်းဆောင်ရွက်ပြီးဥပဒေပြုပြင်ပြောင်းလဲရေးလုပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။တမ်ဘရော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေကိုအစိုးရနဲ့တမ်ဘရော်ကြားညှိနှိုင်းဆောင်ရွက်နိုင်ရင်တော့ရေရိုပြည်လည်နိုင်တယ်လို့လည်းစီးပွားရေးပညာရှင်ဦးကန်ထွန်းကအခုလိုထောက်ပြပြောဆိုပါတယ်ရှင
်။အတိအခြေခံကပြောင်းလဲရမှာကဒီဥပဒေကုမ္ပဏီကဒီခြေလမ်းဘောက်ကနေလွတ်ပြီးတော့အများကြီးယူဒီဒီဆိုစီးပွားရေးလုပ်ငန်းမျိုးဆိုပြည်သူလူထုပါဝင်တဲ့တရုတ်ချင်းတော်လည်းကောင်းပြည်သူလူထုရဲ့စီးပွားရေးလုပ်ငန်းရှင်တော်ကောင်းလုံနိုင်အောင်ဖန်တီးပြဖို့ဒါလုပ်ပါတယ်အခုချိန်နေရတော့ဒါမရှိဘူးဥပိုင်ကချုပ်ကင်တာနောက်တစ်ခါဥပဒေရဒီဥပိုင်ကုမ္ပဏီကနိုင်ငံတော်စီးပွားရေးလက်ရောက်မှာရှိပြီးတော့အခြားသောစီးပွားရေးလုပ်ငန်းများနေတူဆိုပြည်သူတို့ဒီအစီအစဉ်ကမ္ဘာအမှန်တင်ပြမစင်းတင်ပြမယ်စစ်စင်းမှုခံရမယ်ဆိုရက်ဥပဒေပြင်ဆင်မှုလုပ်ဖို့လိုပါတယ်ဆိုတော့ဒါတွေရဲ့လွန်ကဲပြီးကြည့်လိုက်မယ်ဆိုအခုအနေထားကတော့ဒါလုပ်ဖို့ကမလွယ်တဲ့အနေထားရှိပါတယ်အချုပ်သူ့ရဲ့အနောက်မှာအဓိကဒါစီကတော့ခြေခံဥပဒေကြီးဖြစ်နေတယ်နိုင်ငံတော်ခြေဥပဒေအဲ့ဒါကိုအခုပြင်ဆင်ဖို့လည်းလုပ်နေကြတော့လေဒါပဲအချိန်ကာမပြင်းမြောက်မယ်ပြင်းမြောက်မယ်ဆိုတာမရှိသေးဘူးမသိရသေးဘူးအဲ့တော့လောလောဆယ်မှာဟိုကြောင်းလဲဖို့ဆိုရင်နိုင်ငံတော်အစိုးရနဲ့တမတော်နဲ့ညီနိုင်ဆွေးနွေးပြီးတော့ဒါတွေကိုဟာဥပဒေမှာကြောင်းနေမှာနားလည်မှုယူပြီးတော့လုပ်မယ်ဆိုရင်လည်းဒါရေတိုးဖြစ်နေတော့ရေရှည်ကတော့ဒီဥပဒေတရားလုံးကိုပြင်ဆင်မှသာလျှင်အချိန်ကြီးကြောင်းတော့မှာဆိုတာ
မတန်ကြီးထိုက်စီစစ်တက်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနက်ခင်းမှာပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုအင်္ဂါညတိုက်ရိုက်လေလံဆွေးနွေးခန်းကိုဖိတ်ခေါ်ပြစီရှင
်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေအတွင်းအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြန်မာအစိုးရတပ်တို့ကြားဖြစ်နေတဲ့တိုက်ပွဲတွေဟာမြောက်ဦးမြို့နယ်တွေအထိကိုကျယ်ပြန့်လာပြီးဖြစ်ပါတယ်။ဒေသကမွတ်စလင်တွေနဲ့ရခိုင်လူမျိုးတွေဖြစ်တဲ့ပရိပခါတွေနောက်ပိုင်းအခုထပ်ဖြစ်တဲ့ရခိုင်အေအဖွဲ့နဲ့ဆွေအတက်ကြားစီးရဲတက်မှမှုတွေကြောင်းအရသာထိခိုက်သေဆုံးမှုတွေနဲ့ဒေသအတွင်းမတည်ငြိမ်မှုတွေပိုပြီးတော့ဆိုးသက်ဆိုးလာတယ်လို့ပြောရမှာပါ။ပ ရိပခရီနဲ့ရှုပ်ထွေးပွေလီနေတဲ့ရခိုင်နိုင်ငံကြီးကိုဘယ်လိုဖြည့်ရှင်းနိုင်မလဲဘသူတွေတာဝန်ရှိသလဲအစဖြေဖို့နီလန်ကောင်းတွေမျှော်လင့်နိုင်ပြီလားလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်လူတွေသရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်ကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမှာတော်ရရှင်လေးကိုကျေးဇူးပါတယ်ခင
်ဗျာ။ဒါရိုက်လေးလိုက်ကိုဆက်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုဆက်ပြီး blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။ဆက်ရုပ်တီထွင်တဲ့နေရာမှာရှေ့ပြေးနေတဲ့ဂျပန်နိုင်ငံကတရားဟောနိုင်တဲ့ဆက်ရုပ်ကိုတီထွင်ထားပါတယ်။ကျိုတိုမြို့ဘုန်းကြီးကျောင်းတစ်ကျောင်းကကျောင်းထိုင်ဆရာတော်ရဲ့စိတ်ကူးနဲ့တရားဒေသနာတော်တွေကိုဟောပြောပို့ချနိုင်သလိုလူတွေနဲ့တရားအကြောင်းအပြန်အလှန်ဆွေးနွေးနိုင်မဲ့ဆက်ရုပ်ကိုတီထွင်ခဲ့တာပါ။ဂျပန်နိုင်ငံကကွန်ယင်မဲတော်ဆက်ရုပ်အကြောင်းမဆုမျက်မှောင်က blogger တွေပြောသမျှအစီအစဉ်မှာပြောပြပါလိမ့်မယ်ရှင်။ဂျပန်နိုင်ငံမှာတော့လေတရားဟောနိုင်တဲ့ဆက်ရုပ်တောင်ရှိနေပြီကိုသားညုံကြီး
ဂျပန်တွေကတော့ဆက်ရုပ်ထွင်းတဲ့နေရာမှာထိတ်တမ်းမဲ့ကိုမဆူမြမောကသူတို့ကဖြစ်နိုင်လို့ရှိရင်နေရာတိုင်းမှာဆက်ရုပ်တွေနဲ့အစားထိုးကျင်နေတာဗ
ျအခုလဲဒီကီယိုတိုမြို့မှာရှိတဲ့ခိုဒိုက်ချီဆိုတဲ့ဘုန်းကြီးကျောင်းမှာဗုဒ္ဓရဲ့တရားဒေသနာတော်တွေကိုဟောပြောပို့ချနိုင်တဲ့ဆက်ရုပ်ရှိနေပြီလေမဟာယာနဗုဒ္ဓဘာသာမှာကိုးကွယ်ကြတဲ့ကွန်ယင်မဲတော်ကိုဆက်ရုပ်လုပ်ထားတာပါမဟာယာနဗုဒ္ဓဘာသာမှာကဖျားလောင်းတွေကိုကိုးကွယ်ကြရမလားပုံစံပြောပြရရင်တော့ဒီမျက်နှာနဲ့ကိုယ်ခန္ဓာအထက်ပိုင်းကလူနဲ့တူအောင်လို့လှုပ်ထားပေမဲ့တခြားခြံတဲ့နေရာတွေကဆက်ယုံမှန်သိတာအောင်လို့တမင်ကိုဒီဆက်ရန်တရားတွေမြင်နေအောင်လှုပ်ထားတယ်။နာမည်ကိုလည်း Minder လို့ပေးထားတယ်။
ကိုယ်ရဲ့မေရိုဆေယုတ်ကတုတ်တန်ဒေသနာတော်တွေကိုရွတ်ဖတ်နေတာပါ။ဒီဆေယုတ်ကအဘိဓမ္မာတရားတွေကိုလည်းပို့ချနိုင်တယ်ဗျ။သူတို့တရားပွဲကိုမြင်အောင်ပြောပြရမယ်ဆိုလို့ရှိရင်မိခတ်မိန်မိန်ထွန်းထားတဲ့အခန်းထဲမှာကွာယံမေရိုဆေယုတ်ကရှိကနေတရားဟောပြနေတယ်။အခန်းနီးအနီးပေါ်မှာလည်းတရားတော်တွေကိုအင်္ဂလိပ်လိုရောဂျပန်လိုရောတရုတ်လိုပါစာသားတွေပေါ်လာအောင်လို့လုပ်ထားတယ်။ဟောနေတဲ့တရားတော်နဲ့ဆိုင်တဲ့ပုံတွေကိုလည်းဖော်ပြပေးနေပါတယ
်။အခုလိုမျိုးတရားတော်တွေကိုဟောပြောနိုင်လူတွေနဲ့အပြန်အလှန်ဆွေးနွေးနိုင်မဲ့ဆေယုတ်ကိုခိုဒိုက်ချီဘုန်းကြီးကျောင်းနဲ့အိုဆာကာတက္ကသိုလ်ကပါမောက်ခဟီရိုရှိအီရှိဂူရောတို့ပေါင်းပြီးတော့ထွင်ထားကြတာပါ။တရားဟောနိုင်တဲ့ဆက်ရုပ်ထွင်ပေးဖို့အတွက်ခိုဒိုက်ချီဘုန်းကြီးကျောင်းရဲ့ကျောင်းနိုင်ဆရာတော်တန်ရှော့ဂေါ်တိုကဆက်ရုပ်ပညာရှင်အီရှိဂူရောကိုလွန်ခဲ့တဲ့နှစ်နှစ်ခွဲလောက်ကစပြီးတော့ချင်းခတ်ခဲ့တာတဲ့သူတို့နှစ်ယောက်တိုင်ပင်ပြီးတော့နောက်တစ်နှစ်လောက်အကြာမှာပဲဒီတရားဟောတဲ့ဆက်ရုပ်ကိုစပြီးထွင်ခဲ့ကြတာပဲ
ဖုန်းတော်ကြီးဂေါ်တိုကတရားတော်တွေဟောပြောနိုင်မဲ့ဆက်ရုပ်တွေထွင်ကြရင်ကောင်းမယ်လို့စိတ်ကူးရတာဆိုပဲမဆုမြတ်မော
င်ဂျူးဆူနေမိုက်ခါရာですねこれほど AI って言いますかロボットの技術が発達してくると
ဉာဏ်ရည်ဒီပညာနဲ့ဆက်ရုပ်ဒီပညာတွေတည်ထွင်နေကြတဲ့လွန်ခဲ့တဲ့ဆယ်နှစ်ကျော်ကတည်းကတုတ်တန်ဒေသနာတော်တွေကိုဟောပြောနိုင်မဲ့ဆက်ရုပ်တွေကိုလည်းတည်ထွင်ကြရင်ကောင်းမယ်လို့စဉ်းစားမိပါတယ်။ဆက်ရုပ်တွေကိုဗုဒ္ဓရဲ့တရားတော်တွေကိုပို့ချနိုင်အောင်စဉ်းစားတွန့်ပြန်လာနိုင်ကြအောင်ထွင်နိုင်မယ်လို့တွေးမိပါတယ်။နောက်ဆိုရင်ဆက်ရုပ်တွေကဘုန်းကြီးတွေထက်တောင်ပိုပြီးတရားဟောနိုင်မယ်လို့ထင်ပါတယ်
။ကွန်ယင်မေရောဆက်ရုပ်ကဒီလူတွေကိုတွန့်ပြန်ပြောနိုင်လို့လူတွေဘက်ကတရားအကြောင်းဆွေးနွေးဖို့ရှိမနေတော့ပဲနဲ့ပွပွလင်းလင်းပို့ရှိကြမယ်လို့လည်းကျောင်းနိုင်ဆရာတော်ကြီးတန်ရှော့ဂေါ်တိုကယုံကြည်နေတယ်ရှင
်ပေါမခအီရှိဂူရောရဲ့အဖွဲ့ကတိုဖက်ပေါမခကိုဟိအိုဂဝါကလည်းသူတို့တီထွင်ထားတဲ့ကွန်ယမေရောဆေယုတ်ကလူတွေနဲ့တရားဓမ္မအကြောင်းဆွေးနွေးဖို့အန်ခိုက်ပဲလို့ဆိုရဲဗျအ
ိမမဒေနိုကန်နွန်ゾと違って自分自身で人に対してメッセージを伝えれるっていうインタラクティブなまあ
မြင့်ဖူးနေရကွန်ယင်မေရောယုတ္တုတွေနဲ့မတူပဲဗုဒ္ဓရဲ့တရားတော်တွေကိုဟောပြပြောပြနိုင်မဲ့စိတ်ကျွန်တော်အောင်မြင်မြင်တီထွင်နိုင်ခဲ့ပါပြီတခြားဆေယုတ်တွေနဲ့မတူတာကဆေယုတ်ရဲ့ဆယံတရားတွေကိုမြင်ရအောင်တမင်ဖော်ပြထားတာမျိုးလူတွေအနေနဲ့ကိုယ်တိုင်စိတ်ကူးနဲ့ပုံဖော်ကြည့်နိုင်ကြပါတယ်ခက်ခဲနေတဲ့သုတ်တန်ဒေသနာတော်တွေကိုရွတ်ဖတ်နိုင်တဲ့ဆေယုတ်ကိုတီထွင်နိုင်ပြီလို့ကျွန်တော်ယုံကြည်ပါတယ်
ကိုယေမေရောဆက်ယုတ်ခေါ်ပြောတဲ့တရားပွဲကိုလာကြတဲ့ပရိသတ်တွေကဆက်ယုတ်ကတရားဟောမယ်ဆိုတော့အစာပိုင်းမှာတော့ဦးကြောင်ကြောင်ဖြစ်ကြပေမဲ့လေတရားနာပြီးသွားတဲ့အခါကျတော့ထူးထူးခြားခြားဖြစ်မနေတော့ဘူးလို့ပြောကြတာပဲကိုသားညုံရဲ့
未来感があって、特にプロジェクションマッピングが一緒に映っていて、とても良かったと思います。で、あとアンドロイド観音様も。
で、ご決心ピーネバレ、トゥーピン、ナイアンウィーバーマー、サロンウィーポンウィーポン、ロンハイナーがトゥジャバレ、コインメロセヨガ、ルディアル、ピョピア、シンピア、ナイネットウェ、セヨソビ、センセンニー、ピムネドバウ。ごね、ジェニーニシエル、カザーバレ。
もうちょっと怖いイメージがあったので、こう来てみると割となんか綺麗な顔されてるなと思いましたし、機械。
パタマロネネジャスヤカウメル、ティゲミバレ、ティゲミノミナガフラバレ、ティディネマトゥブビダバ、セヨマンティダアウセエニアリゴ、ティミンピアタラガロ、ティチャセヨティネメトゥベネ、トゥチャバレ。
အခုလိုတရားဟောနိုင်တဲ့ဆေးရုံထွင်ဖို့စစ်ကူးရတဲ့ကြောင်းထိုင်ဆရာတော်တန်ရှော့ဂတ်တိုးကတော့အခုလိုမျိုးဆေးရုံမျိုးတွေအများကြီးထွင်လာဖို့မျှော်လင့်နေတဲ့မဆီမြတ်မော
င်ဟောဝါကဟဇမる前には違和感があったっていう方多いんですね。ちょっと怖かったです。だけど法話が終わった時には私の
တရားမဟောခင်ကတော့လူတော်များများကကြောက်ဆရာလူလူတကူးရှင်လူလူထင်ကြပါတယ်။ဒါပေမဲ့တရားပွဲပြီးသွားရင်ဆေးရုံပေါ်လူတွေကခင်တွယ်စိတ်ဝင်သွားကြပါတယ်။တရားဒေသနာတော်တွေကို25မိနစ်လောက်နားလိုက်တာနဲ့လူတွေရဲ့အမြင်ပြောင်းသွားပါတယ်။အခုလိုတရားဟောနိုင်လူတွေကိုတုံ့ပြန်နိုင်မယ့်စေယုတ်တွေကိုတခြားဘုန်းကြီးကျောင်းတွေသုံးလာကြလိမ့်မယ်လို့မျှော်လင့်ပါတယ်
။မိုင်းဒါလို့နာမည်ပေးထားတဲ့ဒီစေယုတ်ကိုထွင်တာရန်10,000လောက်ကြတယ်ဆိုတော့ဒေါ်လာ3,000လေးပါရှိတယ်ကိုသားညုံရ
။ပရိသတ်ကလက်ခံတယ်ဆိုရင်တော့အကုန်ကြများလဲတန်တယ်ပြောရမယ်မဆီမမော
။လောလောဆယ်တော့ကွန်ရင်မေတော်ဟောတဲ့တရားဒေသနာတော်တွေကိုနားခြင်းနဲ့စေယုတ်နဲ့တရားအကြောင်းဆွေးနွေးခြင်းနဲ့ဆိုလို့ရှိရင်ကီယိုတိုမြို့ကခိုတိုက်ချီဆိုတဲ့ဘုန်းကြီးကျောင်းကိုသွားနိုင်ကြပါတယ်။6ပေလဲလက်မလောက်အရွယ်ရှိတဲ့ကွန်ရင်မဲတော်ဆက်ရုပ်ဟောတဲ့တရားပွဲကမေလ6ရက်နေ့အထိရှိမယ်လို့ပြောထားပါတယ်ရှင
်မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်အခုနားဆင်ကြရမယ့်တက်တန်ရောင်သတင်းလွှာကိုတော့မအေးတနာကျော်ကစီစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့ K-pop ဘေးဘန်အဖွဲ့တွေကစန်းနေဘာလို့များအမှုပညာလုပ်ငန်းတွေဆက်မလုပ်တော့မှာပါလဲ။ပြီးတော့နာမည်ကျော်ဂျေလိုစိတ်ဆက်တဲ့အကြောင်းဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထားတာကိုပြောပြပေးသွားပါမယ်။ကဘာကျော်တဲ့ K-pop ကိုရီးယားဂီတလောကရဲ့လူကြိုက်များအစိုးရတူဖြစ်တဲ့စန်းလီဟာဖြော်ရည်ရေးနဲ့အမှုပညာလုပ်ငန်းတွေကနေပြီးတော့အနားယူရမယ်လို့မလအဆက်နည်းနေကပဲကြေညာသွားတာပါ K-pop အမှုပညာကျဲတပွင့်ကျွေးသွားပြီလို့ပြောရပါမယ်သူကနာမည်ကျော် Big Bang K-pop အမျိုးသားအစိုးအကအဖွဲ့တွေကဖြစ်ပြီးတော့သူပြည်တစားခိုင်းတစ်ခုနဲ့ပတ်သက်မှုရှိတယ်ဆိုပြီးတော့ဒီမတိုင်ခင်ရက်ကပဲတရားစွဲခံရတာပါ
국민여러분과주변에서상처받고피해받으신모든분들께
လူတွေအများကြီးကျွန်တော်ကိုစိတ်ပြေသွားအောင်လုပ်မိတယ်ကျွန်တော်ကိုဒေါသလည်းထွက်နေကြတယ်ကျွန်တော်ထပ်ပြီးတော့တောင်းပန်ပါတယ်ဒီမှုတွေစုံစမ်းစစ်ဆေးမှုတွေမှာတေချာပူပေါင်းဆောင်ရွက်ပါမယ်လို့ဆန်းလီကပြောသွားပါတယ်အပြင်မှာတကယ့်နာမည်အီဆွန်ဟွန်းဆိုတဲ့နာမည်နဲ့အဆိုတော်ဆန်းလီဟာသူဒီလိုအမှုပညာလုပ်တွေဆက်မလုပ်တော့ဘူးဆိုတာကိုသူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာသူ့ရဲ့ပရိသတ်ကိုအသိပေးသွားတာပါသူဟာသူ့ရဲ့ပရိသတ်ကိုတောင်းပန်ရင်းနဲ့သူဟာတိုင်းပြည်ကိုတစ္ဆာပေါက်သူဖြစ်တယ်လို့လည်းပြောသွားပါတယ်ကိုရီးယားကသတင်းတွေအရဆိုရင်သူ့ရဲ့ကိုပိုင်တည်တံ့ခလပ်မှာနိုင်ငံသားတွေအတွက်ပြည်ထစာတွေရှာပေးတယ်ဆိုပြီးတော့သူတရားစွဲခံထားရတယ်လို့ဆိုပါတယ်။ဒီသတင်းထွက်လာတော့သူ့ရဲ့ပြည်သက်တွေလည်းတော်တော်အံ့အားတင်ကြရတယ
်။일단은내결과적으로봤을때굉장히뭐유감스럽게생각하고요나는
ဒီကိစ္စဖြစ်တော့တိတ်အံ့ဩသွားရပါတယ်။အမှတ်တရားကိုတော့ဖော်ထုတ်ရမယ်ထင်တယ်။သူအခုလိုအားယူလိုက်တာလဲကောင်းပါတယ်လေလို့သူ့ရဲ့ပြည်သက်တွေပြောသွားတာပါ။ဒီသတင်းတွေကအရင်လတွေကထွက်နေခဲ့တာဖြစ်ပြီးတော့သူကဒါကိုငြင်းခဲ့တာပါ။သူ့ကိုကိုစားပြုတဲ့ YG Entertainment ကုမ္ပဏီကလည်းဒါသတင်းမတွေဖြစ်တယ်လို့ကြေညာချက်ထုတ်ခဲ့ပါတယ်။သူပါဝင်တဲ့ Big Bang အဖွဲ့ဟာ K-pop blogger မှာတစ်ကမ္ဘာလုံးထိပေါက်တဲ့နာမည်ကျော်ဆုံးအဖွဲ့တစ်ဖွဲ့ဖြစ်ပြီးတော့သူတို့ကိုအားပေးတဲ့ပရိသတ်ကနိုင်ငံဆောင်မှာအများကြီးရှိပါတယ်။အဖွဲ့ဝင်9ယောက်ရှိပြီးတော့သူက2006ခုနှစ်တည်းကဒီအဖွဲ့မှာပါဝင်ဖြောပြနေတာပါ။သူတကယ်တမ်းဒီပြဿနာတွေမတက်ခင်ကတည်းကလည်းဒီကိုရီးယားမှာအရွယ်ရောက်တဲ့ယောက်ျားလေးတိုင်းမဖြစ်မနေသွားရတဲ့ယာယီစစ်မှုထမ်းဖို့အတွက်သူခတ္တအမှုပညာလုပ်ငန်းတွေရထားဖို့ရှိနေတာပါ။သူကဒီလကောင်မှာပဲအဲ့လိုမျိုးစစ်မှုထမ်းရမှာဖြစ်ပါတယ်ရှင်။အမေရိကန်အမှုပညာလောကမှာနာမည်ကျော်တဲ့မင်းသမီး Jennifer Lopez တယောက် ထင်ရှားတဲ့ New York Yankees Baseball အားကစားသမားဟာ Alex Rodriguez နဲ့ဆီဇက်လိုက်ပြီလို့လူမှုကွန်ရက်စာမျက်နှာပေါ်မှာကြေညာသွားပြီးတော့သူ့ရဲ့ဆီဇက်လက်စွပ်ဓာတ်ပုံကိုတင်ထားပါတယ်။ A-Rod လို့လူသိများတဲ့ Alex Rodriguez က She said yes သူအင်းလို့ပြောတယ်ဆိုပြီးတော့ Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာပြောထားပါ။ဂျေလိုကလည်းအဲ့ဒီဓာတ်ပုံကိုပဲအသေးပုံလေးတွေအများကြီးနဲ့သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ထားပါတယ်။သူတို့နှစ်ယောက်2019ခုနှစ်ထဲကကြိုက်နေကြတာဖြစ်ပါတယ်။အဆိုရောနဲ့အကသမားအဖြစ်နဲ့အမှုပညာလောကထဲစဝင်လာခဲ့တဲ့ဂျီလိုဟာရုပ်ရှင်နဲ့ TV ဇလန်တွေတွေမှာပါတရုပ်ဆောင်သလိုကိုယ်တိုင်လည်းရုပ်ရှင်ကားတွေထုတ်လုပ်ရိုက်ကူးစုဖြစ်ပါတယ်။ Alex Rodriguez ကတော့ Baseball အားကစားသမားအဖြစ်နဲ့22နှစ်ကြာအောင်အောင်မြင်မြင်ရပ်တည်နိုင်ခဲ့ပြီးတော့2016ခုနှစ်ကမှအားကစားလောကကနေအနားယူသွားခဲ့တာပါ။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
အဲ့ဒီတနာကြဆီစဉ်ထုတ်လွှင့်ပေးနေတဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သူယုံကြည်ရာအစီအစဉ်မှာတော့မလေးရှားတက္ကသိုလ်မှပြည်သူ့မူဝါဒရေးရာမဟာဘွဲ့ပညာသင်ယူနေတဲ့လူကယ်ပြန်ဝင်ကြီးဌာနပြန်လည်ထူထောင်ရေးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာမျိုးမြတ်မောင်ပါကိုယုံကြည်တယ်လဲဆိုတာဝေမျှထားပါတယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
တော်ရုံကြီးအောင်လုပ်ရမယ်ဆိုရင်တော့ကျွန်တော်ကိုယ်တိုင်ကလည်းအရင်ကတော့မတန်ဆမှုမရှိဘဲနဲ့2025ခုနှစ်ကျတယ်အခု25နှစ်ပိုင်းမှာကျွန်တော်ကအကြောင်းတစ်ခုဆိုတဲ့လုံးကွယ်သွားတယ်ပေါ့နော်အဲ့တော့ကျွန်တော်ရုံကြီးရတော့မတန်ဆမှုတရားဖြစ်သွားပေမဲ့လည်းကျွန်တော်တို့လောကမှာဒီကိစ္စကျွန်တော်အဓိကလုပ်ခဲ့တဲ့ကျွန်တော်ရဲ့ရည်ချက်ကတော့စူးစမ်းအထောက်အပံ့ဖြစ်ပါတယ်အဲ့တော့စူးစမ်းအထောက်အပံ့လို့ပြောတဲ့နေရာမှာလူတိုင်းကစူးစမ်းနေရမယ်ကိုယ့်ရဲ့အခွင့်အလမ်းကိုလည်းရှာဖွေနေရမယ်အခွင့်အလမ်းဆိုတာကလည်းရှင်နေမရှိနေသားတွေရတမျိုးလုံးတမျိုးတော့သူတို့ပေါ်လာကြတာပါပဲပေါ့နော်။ဟိုသာမကြိုးစားနေဘူးဆိုရင်တော့အဲ့ဒီခွန်လည်းပေါ်လာမယ်ဆိုရင်လည်းပဲကျွန်တော်တို့ဘလို့မှလက်လန်းမရောက်နိုင်မှာမဟုတ်ပါဘူး။တော့ကျွန်တော်ကတော့ကြိုးစားနေဖို့ကိုတော့ပြောချင်ပါတယ်။တော့ကျွန်တော်ဇလုံးမမြင်တဲ့ဘဝမှာကျွန်တော်အများကြီးခက်ခဲခဲ့တယ်ကျွန်တော်ရဲ့ဘဝကိုပြန်လည်ထူထောင်ဖို့လည်းကျွန်တော်အများကြီးကြိုးစားခဲ့နေရမှာ။အဓိကအရေးကြီးဆုံးကတော့ကြိုးစားနေဖို့ပဲ။ကြိုးစားပြီးတော့စိတ်နဲ့မပြဘဲနဲ့ကျွန်တော်ကြိုးစားနေခဲ့တာပါ။အဲ့ဒီဟာဒီကိုထက်ပြီးတော့ပံ့ပိုးပေးတဲ့အရာကကျွန်တော်မျိုးသားတယ်။အခုကကျွန်တော်ဒီအရာရာကိုမလုပ်ရမယ်ဆိုပြီးတော့အနေနဲ့သုံးသက်နေတယ်။ဒါကလည်းအားလုံးစဉ်းစားကြည့်ကြပါလေပေါ့နော်။ဒါကြောင့်လေဆိုတော့ကျွန်တော်ကအချိန်နဲ့ချိန်ကိုသုံးသက်နိုင်မှသာလဲကျွန်တော်တို့လက်ရှိသွားမဲ့လမ်းကြောင်းတစ်ခုကိုဖျက်ဖြောင်းတန်းစဉ်းစားနိုင်မှသွားနိုင်မှဖြစ်ပါလေ။အဲ့တော့ကျွန်တော်တို့လူလောကအကျိုးတွေလုပ်တဲ့နေရာမှာကျွန်တော်တို့ကကျွန်တော်မှခရီးရလေးရှိတယ်ပေါ့အဲ့တော့အတ္တနဲ့ပရဆိုပြီးတော့ကျွန်တော်ယုံကြည်ရတခုချက်ရှိပါတယ်လူတိုင်းကဘဝမှာဖြစ်တဲ့နေရာမှာဒီအတ္တပရနှစ်ခုတော့အားလုံးထိတ်တိုက်ကိစုံနေကြတာဖြစ်ပါတယ်အတ္တများတဲ့လူပရနည်းရဲ့လူပရများတဲ့လူအတ္တနည်းရဲ့လူဆိုပြီးတော့ရှိပါတယ်ကျွန်တော်တို့ဘာလို့လို့အဲ့ဒီအတ္တပရကိုချင်းကြီးဖို့လိုပါလဲအဲ့တော့ကိုဒီအခုအနေထားမှာအတ္တများနေရလားအတ္တနည်းနေရလားသိဖို့လိုပါတယ်အရာတိုင်းမှာတော့ကျွန်တော်တို့ပရကြီးကလုံးလုံးဖြစ်သလိုအရာတိုင်းမှာအတ္တကြီးကပဲဥသာပြတော့မဖြစ်ဘူးဆိုတာကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်လဲဆိုတော့ဆိုတာကကျွန်တော်တို့အလုပ်တစ်ခုလုပ်ကြတယ်ပေါ့။စားဖို့တပ်ဖို့လုပ်ကြတယ်။ဒါဒီကိုယ့်အတွက်လုပ်ကြပါ။နောက်တစ်ခုလာမယ်ကုမ္ပဏီကမိသားစုအတွက်ဒီချက်ကိုကြီးကျွန်တော်တို့ကြီးကျယ်ပြောရမယ်နိုင်ငံတော်အတွက်ဘယ်လောက်ထိလုပ်ပေးနိုင်တယ်လဲ။နိုင်ငံတော်လုပ်တဲ့နေရာမှာတချို့ကကျွန်တော်တို့လာကစားပြီးလုပ်တာရှိတယ်။တချို့ကကိုယ့်စိတ်ကိုစားပြီးလုပ်တာရှိတယ်။အဲ့တော့ကျွန်တော်တို့ဒီနိုင်ငံအများတော်အလုပ်လုပ်တဲ့နေရာမှာလည်းပဲအတ္တနဲ့ပရဆိုပြီးတော့သင်ဖို့လိုပါတယ်။ဒါကျွန်တော်ဒီတကယ်ကိုကျွန်တော်ရွေးချက်တွေအများကြီးရှိပါတယ်။ဇလုံးကွယ်ပြီးနောက်မှာကျွန်တော်ပို့ပြီးတော့မှရွေးချက်တွေအများကြီးထားတာရှိပါတယ်။ဒီကတော့မတန်ဆန်းမှုတွေဘဝမှာပုံမှန်ပြန်ဖြစ်ဖို့အတွက်ကျွန်တော်တို့ဘယ်လိုလုပ်ပေးနိုင်မလဲဆိုတဲ့အနေအထားတွေကျွန်တော်အများကြီးပြန်ဆောင်နေတယ်။ဒါကြောင့်မို့ကျွန်တော်တို့ဒီအတ္တဘယ်လောက်ပါဆန်နေရှိပြီးတော့ပရဘယ်လောက်ပါဆန်နေရှိတယ်ဆိုတာမျိုးတွေကျွန်တော်တို့တွေးဖို့ ဆိုပါတယ်လို့ကျွန်တော်ဒီဘာလို့လို့အဲ့ဒီအချိန်ခွင်နဲ့ကျွန်တော်ချိန်ပြီးတော့အနေနဲ့ကိုရှောင်လန်းနေပါတယ်ဒါကြောင့်မို့လို့ကျွန်တော်ဒီခိုက်တရားလမ်းကြောင်းတစ်ခုပေါ်ကျွန်တော်မှန်မှန်လေးရှောင်လန်းနိုင်ခဲ့ပါတယ်အဲ့ဒီမှာကျွန်တော်တို့ဒီအများအတွက်လုပ်ခဲ့နေရရိုးသားရမယ်ကျိုးသားရမယ်ကိုယ့်ရဲ့အများအတွက်ဒီဘလောက်တန်ရှင်းဖြူခြင်းလဲဆိုတော့ပြဖို့လိုပါတယ်ဒီလိုအများအတွက်လောက်ပါတော့ကိုညိုးအတွက်ဆိုတာရင်တော့မှာနည်းနည်းကပ်ပါနေလိုက်ရှိပါတယ်။ဒါမျိုးလည်းဖြစ်ဖို့တော့ကျွန်တော်တော့အများအတွက်ယုံကြည်နဲ့လှုပ်ဆောင်နေတာဖြစ်ပါတယ်။ကျွန်တော်ဒီစီစဉ်မပေါင်းရဲ့ကျေးဇူးတင်ပါတယ်။ဒီရွေးကိုလည်းကျွန်တော်ထောက်ရအပ်နေပါတယ်။ထောက်ရလည်းပဲရှင်းတမ်းပါတဲ့ကြောင့်ကျွန်တော်ဆုတောင်းမေတ္တာပို့သပေးပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ပေးနေတဲ့သူယုံကြည်ရာစီစဉ်ကိုအခုလိုတနင်္လာနေ့ညတိုင်းမှာအသစ်နာစင်နိုင်ပြီးကြာသာပတေးနေ့မနက်မှာနောက်တစ်ချိန်ပြန်လည်ထုတ်လွှင့်ပေးပါရစေ
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရစေ
။ VOA American တန်ရက်တနင်္လာနေ့ညဘက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။မနက်ပိုင်းအင်ကာနေ့မနက်ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 9323ညလိုင်းဒိုမီတာ19 kHz 9433ညလိုင်းဒိုမီတာ25 kHz 5809နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 63ည43ညတို့ကနေပြီးတော့တိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်အခုတနင်္လာနေ့ညပဲထိပ်ပတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆွေမြတ်မောင်ကကြေညာပေးပါမယ်ရှင်
နယူးဇီလန်နိုင်ငံ Christchurch မြို့မှာဗလီနှစ်ခုပေါ်ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်ဥပဒေကိုပြင်ဆင်ဖို့ဝန်ကြီးအဖွဲ့အတွင်းမှသဘောတူဆုံးဖြတ်နိုင်ခဲ့ပြီလို့ဝန်ကြီးချုပ် Jessica Arden ကဒီကနေ့ပြောကြားခဲ့ပါတယ်။အကြမ်းဖက်ဝါဒအခြေခံနဲ့6ချားပွဲတိုက်ခိုက်မှုကြီးဖြစ်ပြီးတဲ့နောက်ပြုပြင်ပြောင်းလဲမဲ့အချက်တွေကိုဆက်ရက်အတွင်းမှကြေညာမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။မွတ်စလင်ထုံးစံအရအာသုဘချနိုင်ဖို့အတွက်ဗလီနှစ်ခုမှာတည်ဆုံးခဲ့သူ50အလောင်းတွေအလုံးကိုလည်းဗုဒ္ဓဟူးနေ့မကုန်ခင်မိသားစုတွေစီကိုပြန်ပေးမယ်လို့ဝန်ကြီးချုပ်ကပြောထားပါတယ်။Netherlands နိုင်ငံ Utrecht မြို့ကတိုက်ရထားတစည်းပေါ်မှာအနည်းဆုံး3ရောက်တေဆုံးပြီးတော့တော်တော်များများထိခိုက်ဒဏ်ရာရအောင်ပြစ်ခတ်ခဲ့သူကိုရဲတွေလိုက်လံရှာဖွေနေပါတယ်။ဒီနေ့လာနေမနက်ကပြစ်ခတ်မှုမဖြစ်ခင်လေးတွင် CCTV ကရိုက်ကူးထားတဲ့တနက်သမားအဖြစ်မတင်ကားသူအသက်38နှစ်အရွယ်တူရကီနယ်ဝါ Gökhan Tanış ရဲ့ပုံကိုရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အကြမ်းဖက်ဝါဒအခြေခံနဲ့တိုက်ခတ်မှုလို့သဘောထားပြီးအာဏာပိုင်တွေကတုံ့ပြန်ဆောင်ရွက်နေကြသလိုလုံခြုံရေးအဆင့်ကိုလည်းအမြင့်ဆုံးကိုမြှင့်တင်ထားပါတယ်။ Netherlands နိုင်ငံတဝမ်းကလေးစိတ်တွေအရေးပါတဲ့အဆောက်အဦတွေမှာစစ်ရဲတွေချထားပြီးတော့လုံခြုံရေးအထူးတတိရှိနေကြပါတယ်။9လအတွင်းမှာပြတ်ကျခဲ့တဲ့ Ethiopia လေကြောင်းလိုင်းလေယာဉ်နဲ့ Indonesia လေကြောင်းလိုင်း Lion Air လေယာဉ်တွေရဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင်အချက်အလက်တွေဆင်တူနေတာရှင်းတယ်လို့ Ethiopia တည်ယူပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ပြတ်ကျခဲ့တဲ့ Boeing 737 MAX 8လေယာဉ်တွေမှတ်တမ်းတင်ခဲ့တဲ့ဘလို့အချက်တွေကဆင်တူနေတာလဲဆိုတာကိုသူကတော့ကြဲကြဲပြန့်ပြန့်တော့မရှင်းပြခဲ့ပါဘူး။လေယာဉ်တွေပြန်သားနေစဉ်မှာရုတ်တရက်အင်ဂျင်ဆက်မရက်အောင်ကာကွယ်ပေးတဲ့ Anti Install စနစ် Software အသစ်ကို Update လုပ်မယ်လို့ Boeing ကုမ္ပဏီကကြေညာထားပါတယ်ရှင်။
တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကြေအကျိုးကိုမဆုမြတ်မှုအကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ 25.32 တို့ကနေပြီးတော့ဖန်ယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.